Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American အတန်ရဲ့2023ခုနှစ်ဇန်နဝါရီလ24ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ30နဲ့48နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ဒီမှာနင်္ဂလာပါ။ဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဘေးကင်းရန်ကင်းမင်္ဂလာမနက်ခင်းဖြစ်ကြပါစေ။ကျွန်တော်ကခင်မောင်စုမင်းပါ။ဒီနေ့မနေ့နောက်ဆုံးရထိတ်တဲရောက်သတင်းတွေကတော့မြန်မာနိုင်ငံကလူဦးရေမဲစင်းကောက်တဲ့သူတွေကို PDF တွေကတနိုင်ငံလုံးမှာတိုက်ခိုက်နေကြပါတယ်။အမေရိကန်လွှတ်တော်စီးနှင်းခံရစဉ်ကအောက်လွှတ်တော်ဥက္ကဋ္ဌစပွဲပေါ်6တင်ငယ်သူအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။ဆွီဒင်နိုင်ငံ NATO အဖွဲ့ဝင်လျှောက်ထားမှုကိုတူရကီနိုင်ငံကမထောက်ခံနိုင်ဘူးလို့ပြောလိုက်ပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
။ကောင်းပါပြီရှင်။ယူကရိန်းနိုင်ငံမှာလက်တလောအစ်ပြထမ်းလိုက်တဲ့အငင်းပွားစရာယူကရိန်းမီဒီယာဥပဒေနဲ့ပတ်သက်ပြီးတော့လည်းကြားဖို့ရှိပါတယ်
။ We don't believe that the framework proposed by this law is the framework of a totally
အပြည့်အစုံတော့နောက်စပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်တာလီဘန်တို့ကအမျိုးသမီးတွေတက်ကတိုတက်ခွင့်တားမြစ်လိုက်တဲ့အတွက်အာဖဂန်မှာဆေးပညာသင်ကြားနေကြတဲ့ပါကစ္စတန်မိန်ကလေးတွေရဲ့အနာဂတ်တခါပြည်သူ့ကျန်းမာရေးနိုင်ငံတော်လုံခြုံရေးနဲ့အချုပ်အခြာအာဏာကိုယ်ပါချိန်ချောက်လာနေတဲ့ပင်လယ်သမုဒ္ဒရာလုံခြုံရေးဆိုင်ရာသတင်းဆောင်ပါကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဘက်မှာတော့အပတ်စဉ်တင်ဆက်နေကြသတင်းထောက်မဆုအစီအပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောင်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျွန်မနန်းလောင်ပြောပြပါမယ်ရှင်
။ဂျာမနီနိုင်ငံကတရားဝင်ခွင့်မပြုဘူးဆိုရင်တောင်မှဂျာမန်လုတ်တင်ကားတွေယူကရိန်းကိုလွှဲပြောင်းပေးဖို့အတွက်ပိုလန်နိုင်ငံဟာတခြားတိုင်းပြည်တွေနဲ့အတူဆောင်ရွက်ကြဖို့ကြိုးစားနေတယ်လို့ပိုလန်ဝန်ကြီးချုပ်ကတနင်္လာနေ့ကပြောလိုက်ပါတယ်။ပိုလန်ဟာဂျာမနီရဲ့ခွင့်ပြုချက်ကိုတော့ယူမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီခွင့်ပြုချက်ကအဓိကအရေးပါတာတော့မဟုတ်တဲ့အကြောင်းဝန်ကြီးချုပ်မာတက်မော်ရော့တဝကီကသတင်းတောက်တွေကိုပြောပါတယ်။ပိုလန်ကခွင့်ပြုချက်တောင်းလာရင်ကန့်ကွက်ဖို့မရှိပါဘူးလို့ပြင်သစ်ရုံးမြင့်တန်ကြား LCN ကိုဂျာမနီနိုင်ငံခြားရေးဝန်ကြီးအနယ်လန်ဒာဘဲလ်ဘုတ်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။ယူကရိန်းတပ်တွေကဂျာမန်တင်ကားလက်ပတ်တူးကိုအသုံးပြုလာနိုင်အောင်ပိုလန်နိုင်ငံမှာသင်တန်းတက်ကြလိမ့်မယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးအိုလက်စီရနင်ကော့ပ်က VOA ယူကရိန်းဌာနကိုအရင်တစ်ပတ်ကပြောကြားခဲ့ပါတယ်ခင်ဗျာ။
မြောက်အတ္တလန်တိတ်စာချုပ်နေတိုအဖွဲ့ဝင်ဖြစ်ရေးကြိုးပမ်းနေတဲ့ဆွီဒင်နိုင်ငံအနေနဲ့သူ့ရဲ့ထောက်ခံမှုရဖို့မမျှော်လင့်နေတော့လို့တူရကီသမ္မတရစစ်တိုင်အာရဝန်ကတနင်္လာနေ့မှာတတိပေးပြောကြားလိုက်ပါတယ်
။ Şu anda üzerinde hassasiyetle durmam gereken konu
ကျုပ်တို့တန်ယုံရှိမှအရင်လိုသိထားမဲ့တဲ့လောက်ရပေါ်ပေါက်စီခဲ့တဲ့နိုင်ငံအနေနဲ့နေတိုအဖွဲ့ဝင်ဖြစ်ရေးတူရကီနိုင်ငံရဲ့ထောက်ခံမှုရဖို့မမျှော်လင့်ပါနဲ့တော့လို့တူရကီသမ္မတအာရဝန်ကပြောဆိုသွားတာပါ။ဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့ကတူရကီတန်ယုံရှိမှအစ္စလာမ်ဘာသာဝင်တွေရဲ့ကုရမ်ကျမ်းစာအုပ်ကိုမိရှို့ခဲ့တဲ့ဖြစ်ရပ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်သမ္မတအာရဝန်ကပထမဆုံးအခုလိုတုံ့ပြန်ပြောဆိုတာပါ။တူရကီနိုင်ငံမှာသမ္မတနဲ့ပါလီမန်ရွေးကောက်ပွဲတွေကျင်းပမဲ့မေလမတိုင်ခင်ဆွီဒင်နဲ့ဖင်လန်နိုင်ငံတို့ကနေတိုအဖွဲ့ဝင်ဖြစ်ရေးအလားအလာတွေလည်းသမ္မတအာရဝန်ရဲ့မချက်စကားကြောင့်အလံဝေသွားပါတယ်။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခတ်မှုကြောင့်စီးရဲအယကြားနေဝါဒကင်ဆွဲထားခဲ့တဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတို့ကသမိုင်းဝင်ဆုံးဖြတ်ချက်ကိုပယ်ဖျက်ပြီးနေတိုအဖွဲ့ဝင်ဖြစ်ရေးကြိုးပမ်းနေတာမှာတူရကီနဲ့ဟန်ဂေရီနိုင်ငံတို့ရဲ့ထောက်ခံမှုတော့မရသေးပါဘူး။ဟန်ဂေရီဝန်ကြီးချုပ်ဗစ်တာအိုဘန်ကတော့ဆွီဒင်နဲ့ဖင်လန်တို့နေတိုအဖွဲ့ဝင်ဖြစ်ရေးသူ့ရဲ့လွှတ်တော်ကနှောက်လာမှာအတည်ပြုမှာဖြစ်ကြောင်းကတိပြုပြောဆိုထားပါတယ်။တူရကီသမ္မတကတော့အကျိတ်နဲ့ရှင်းပြနေရတဲ့ရွေးကောက်ပွဲမှာသူ့ရဲ့အမခံအမျိုးသားဝါဒီတွေရဲ့ထောက်ခံမှုရအောင်အခုလိုပြောဆိုလိုက်တာပါ။ပြီးခဲ့တဲ့စနေနေ့မှာပဲတူရကီကကန့်ကွက်နေတဲ့ကြားကဆွီဒင်ရဲတပ်ဖွဲ့ရဲ့ခွင့်ပြုချက်နဲ့အစ္စလာမစ်စန့်ကျင်ရေးဆန္ဒပြတဲ့သူတူရကီတန်ယုံရှိဆန္ဒပြမှုအတွင်ကုရမ်ကျမ်းစာကိုမိရှို့ခဲ့တာဖြစ်ပါတယ်
။အီရန်နိုင်ငံမှာပြီးခဲ့တဲ့နှစ်ရက်ကအမျိုးသမီးသတင်းတောက်3ဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ဒေသဆိုင်ရာမီဒီယာတွေမှာတင်းလာနေကဖော်ပြကြပါဗျ။အဲ့ဒီအမျိုးသမီးသတင်းတောက်တွေဖြစ်ကြတဲ့မီလီကာဟာရှာမီ၊ဆိုင်ဒတ်ရှာဖီ၊မနော့ဇာရီတို့ကိုအစိုးရစန့်ကျင်ရေးဆန္ဒပြသမားတွေကိုဖမ်းဆီးချုပ်နှောင်ထားတဲ့အီဘင်အချင်းထောင်ကိုပို့လိုက်တယ်လို့အီရန်သတင်းသမားများတမကကိုကိုကာပြီတီမက်သတင်းစာမှာဖော်ပြလိုက်ပါတယ်။သူတို့အထက်ကဆိုင်ဒက်ရှာဗီယာအလွတ်သတင်းတောင်နဲ့ဝိတ္ထုစာရေးဆရာမဖြစ်ပြီးမနော့ဇာရီကပြုပြင်ပြောင်းလဲဆိုင်ရာစာပေတွေကိုရေးသားထုတ်ဝေသူဖြစ်ပါတယ်။ကျန်တူဦးဖြစ်တဲ့ဟာရှာမီကတော့ ရှာဟအမည်ရှိမီဒီယာမှာအလုပ်လုပ်နေသူဖြစ်ပါတယ်။သူတို့သုံးဦးရဲ့နောက်ဆုံးအခြေအနေကိုတော့မသိရသေးပါဘူး။အီရန်နိုင်ငံမှာအစိုးရစန့်ကြီးဆန္ဒပြပွဲတွေစတင်ဖြစ်ပွားကြတဲ့ကနေအခုချိန်အထိလေးလတာကာလအတွင်းဖမ်းဆီးခံရတဲ့သတင်းသမားအရေတွေ့ဟာခန့်မှန်း80လောက်ရှိသွားပြီဖြစ်ပါတယ်။ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တဲ့မနစ်အော်တိုဘာလဂုံပိုင်းကအီရန်သတင်းသမား300ကျော်စုပေါင်းလက်မှတ်ရေးထိုးပြီးအစိုးရအနေနဲ့မီဒီယာသမားတွေကိုဖမ်းဆီးတာနိုင်ငံသားအခွင့်အရေးချိုးဖောက်တာတွေကိုဝေဖန်ထားတဲ့ကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဒေတာဆိုင်ရာမီဒီယာဖြစ်တဲ့ TMM မှာဖော်ပြထားပါတယ်ခင်ဗျာ
ဖြစ်ခဲ့တဲ့ဒီဇင်ဘာလမှာကျင်းပခဲ့တဲ့ American ပြည်ထောင်စုနဲ့ Africa နိုင်ငံများညှိနှိုင်းခါမှာပူးရဲချမှတ်ခဲ့ကြတဲ့ဦးစားပေးအစီအစဉ်တွေအရှိန်မြင့်ဆောင်ရွက်နိုင်ဖို့ Ghana, Mozambique နဲ့ Kenya နိုင်ငံကိုကုလသမဂ္ဂဆိုင်ရာ American သံအမတ် Linda Thomas Greenfield ဒီသတင်းပါတဲ့တွားရောက်ဖို့ရှိပါတယ်။ဇန်နဝါရီလ25ကနေ26ရက်နေ့အထိတွားရောက်မဲ့ဒီခီစဉ်အတွင်းဒေတာရင်းလုံခြုံရေးစားနပ်ရိက္ခာလုံခြုံရေးလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေဆွေးနွေးမယ့်အပြင်ဥတုရာသီဖောက်ပြန်မှုတာစီရေး Africa တိုင်းနိုင်ငံတွေရဲ့အားထုတ်မှုကိုအားပေးကူညီဖို့လည်းပါဝင်တယ်လို့အမေရိကန်အစစ်မြေအရာရှိသူကတနင်္လာနေ့မှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဇန်နဝါရီလ28ရက်နေ့အထိဆီနီဂေါ၊ဂမ်ဘီယာနဲ့ဇမ်ဘီယာနဲ့တောင်အာဖရိကတိုက်နိုင်ငံတွေစီအမေရိကန်ဗဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လန်တွားရောက်နေချိန်မှာပဲတပ်အမတ်ကြီး Greenfield ရဲ့ခီးစဉ်ပေါ်ပေါက်လာတာပါ။အမေရိကန်နိုင်ငံနဲ့အာဖရိကနိုင်ငံကြားကုန်သွယ်ရေးနဲ့ယင်းနေမြုံနာမှုတိုးချဲ့ဆောင်ရွက်ဖို့အပါအဝင်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပိုမိုတိုးမြင့်နိုင်ဖို့ဝန်ကြီးယယ်လန်အခုလိုတွားရောက်နေတာဖြစ်ပါတယ်။ဒီဇင်ဘာလတွင်၃ရက်တာကျင်းပခဲ့တဲ့ညီလာခံမှာတော့အာဖရိက49နိုင်ငံကအကောင်းဆောင်တွေတက်ရောက်ခဲ့ကြသလိုအပြန်အလှန်ကုန်သွယ်ရေးနဲ့ယင်းနှမြုံနှံမှုတွေမှာအမေရိကန်ဒေါ်လာ15ဘီလီယံကျော်ဖို့သုံးစွဲသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကကတိပြုပြောဆိုထားပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုက်တိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American သံကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ထိုင်းနိုင်ငံတက်ပြည်နယ်နဲ့အယုဒ္ဓယာပြည်နယ်တွေထဲမှာဒီလဇန်နဝါရီလ22ရက်တရက်ထဲတရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသား20ကျော်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးမိပါတယ်တက်ပြည်နယ်ဝမ်ကျောက်မြို့နယ်နာဂိုချေးပါအနီးမှာမောင်းပြေးတဲ့ကားစီးကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးတဲ့အခါမှာကားပေါ်မှာမြန်မာအမျိုးသား6ဦးအမျိုးသမီး9ဦးပေါင်း13ဦးကိုရင်မောင်းထိုင်းလူမျိုးနဲ့အတူဖမ်းဆီးမိပါတယ်။ဒါနဲ့ပတ်သက်ပြီးထိုင်းနိုင်ငံမှာအခြေစိုက်ထားတဲ့မြန်မာပြည်သားများအရေးပူတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုရှင်းပါတယ်
။လုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့ဒီတရားမဝင်မြန်မာ13ဦးစစ်ဆေးတဲ့အခါမှာသူတို့ကမြန်မာနိုင်ငံကနေလူပွဲသားကို2,500 ကနေပြီးတော့3,000ကြီးပြီးတော့ထိုင်းနိုင်ငံနဲ့ဝင်လာတာတူတူဆက်စီကြအဲတစ်ဆက်တည်းမှာပဲကျွန်တော်အဲ့လက်ဆက်တည်းနေရထိုင်းနိုင်ငံအလဲပိုင်းအာယူတီယာပြည်နယ်ထဲမှာအမတင်ကားပေါ်ပစ်ကတ်တာကြီးကိုရက်တက်ဆစ်ဆီးတဲ့အခါမှာမြန်မာနိုင်ငံသားကြား၈ယောက်နဲ့မ၂ယောက်စုပေါင်းတရားဝင်မြန်မာ10ဦးဖမ်းဆီးရမိ
အခုဆိုရင်9ရက်အတွင်းတရားမဝင်မြန်မာနိုင်ငံသားတွေဖမ်းဆီးမိတာ50ကျော်သွားပြီးသူတို့အားလုံးကိုလူကုန်ကူးသူတွေကခေါ်ဆောင်လာတာဖြစ်ပါတယ်။ဒီလဇန်နဝါရီလ18ရက်နေ့ကလည်းတရားမဝင်မြန်မာတွေခေါ်ဆောင်လာတဲ့ကားတိမ့်မှောက်ပြီးတဦးလက်ကျိုးသွားပြီးကျန်တဲ့သူတွေထွက်ပြေးခဲ့ပေမဲ့ရဲတပ်ဖွဲ့ဝင်တွေကဖြန့်ပြီးလိုက်ဖမ်းတဲ့အခါမှာ28ယောက်လုံးပြန်ဖမ်းခံခဲ့ရပါတယ်။အဲ့ဒီလိုအဖမ်းဆီးတွေရှိပေမဲ့လည်းထိုင်းနိုင်ငံတဲ့ကိုနေစဉ်မြန်မာနိုင်ငံသားတွေတရားမဝင်ဝင်ရောက်နေကြတာကတော့ရက်တက်သွားခြင်းမရှိသေးပါဘူးခင်ဗျာ
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံအနေနဲ့အမတိမငင်အခြေအနေတွေပေါ်ပေါက်နေချိန်မှာပဲထိုင်းတက်ဆင်းလို့ရစင်းလိုက်ပြီးတော့ကောက်ယူနေတဲ့သူတွေကိုပြည်သူ့ကာကွယ်ရေးတပ် PDF တွေကတက်ခိုက်နေတယ်လို့ AP သတင်းတရားမှရေးပါတယ်ဒီနေ့နောက်ပိုင်းမှာစစ်တပ်ကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတာဖြစ်ပြီးတော့အဲ့ဒီရွေးကောက်ပွဲရဲ့တရားဝင်မှုကိုအတိအမှန်မပြတဲ့ PDF တွေကလူဦးရေစင်ကောက်တဲ့သူတွေကိုတက်ခဲကြတာဖြစ်တယ်လို့လည်းရေးသားထားပါတယ်။ပြီးခဲ့တဲ့သတင်းမှအတွင်းလူဦးရေစင်ကောက်ယူသူအတော်များများတက်ခဲခဲ့တာသူတို့လက်ချက်ဖြစ်တယ်လို့လည်း PDF တပ်ဖွဲ့တွေကပြောပါတယ်။ လူရည်စင်စတင်ကောက်ရတဲ့ဇန်နဝါရီလ9ရက်နေ့နောက်ပိုင်းလူ73ဦးထပ်မံတေဆုံခဲ့ရတယ်လို့အစိုးရဝန်ထမ်း၄ဦးတို့ကလည်း PDF တပ်ဖွဲ့တွေဖမ်းဆီးသွားတယ်လို့စစ်ဖက်လှုပ်လာသူတွေလှုပ်လာတဲ့သတင်းမီဒီယာတွေနဲ့ PDF တပ်ဖွဲ့တွေရဲ့ထုတ်ပြန်ချက်တွေကိုကိုးကားပြီးတော့ AP သတင်းမှာဖော်ပြပါရတယ်။လက်ရှိအချိန်မှာတော့စစ်ကောင်စီဟာသူတို့ထိန်းချုပ်ထားနိုင်တဲ့မြို့ကြီးတချို့နေရာတွေမှာသာအထက်ကောက်ယူနေနိုင်ပြီးတော့လက်နက်ကင်တပ်ဖွဲ့တွေအားကောင်းနေတဲ့စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းမီနယ်တွေရဲ့နေရာအတော်များများမှာတော့လူရည်စင်ကောက်ယူနိုင်ခြင်းတော့မရှိသေးပါဘူး။
ပြီးခဲ့တဲ့2021ဇန်နဝါရီလ6ရက်နေ့ကအမေရိကန်ကွန်ဂရက်စ်လွှတ်တော်ကိုဝင်ရောက်စီးနင်းခဲ့တဲ့အဓိကရုပ်မှာအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရုံးခန်းနဲ့ထိုင်ကုန်မော်ထိုင်ပြီး6ပေါ်6တင်ဓာတ်ပုံရိုက်ခံခဲ့သူအမျိုးသားကိုစွဲချက်8ခုနဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။ရစ်ချက်ဘာနက်ဆိုသူကိုစူပူလှုံ့ဆော်မှုရဲဘက်ဆိုင်ရာတာဝန်ဝတ္တရားအပေါ်ဝင်ရောက်စွပ်ဖက်မှုအစိုးရတာဝန်တွေကိုနှောက်ယှက်မှုစတဲ့ပြစ်မှုတွေအပါအဝင်အပြစ်ရှိကြောင်းဝါရှင်တန်ဒီစီတရားရုံးဂျူရီအဖွဲ့ကတနင်္လာနေ့ကဆုံးဖြတ်လိုက်ပါတယ်။2020နိုဝင်ဘာလ3ရက်ရွေးကောက်ပွဲမှာအဲ့ဒီအချိန်သမ္မတလောင်းဂျိုးဘိုင်ဒင်အနိုင်ရကြောင်းကွန်ဂရက်စ်ကတရားဝင်ကြေညာမဲ့ပွဲကိုဝင်ရောက်ဖျက်ဆီးကြတဲ့ဓာတ်ပုံတွေထဲမှာအခုအပြစ်ရှိကြောင်းဆုံးဖြတ်ခံရတဲ့အာကင်ဆော့ပြည်နယ်ကဘာနက်ရဲ့ပုံကလည်းထင်ထင်ရှားရှားပါဝင်ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံမှာအစိုးရရဲ့စွမ်းအင်ခြေတားရေးဆောင်ရွက်ချက်တွေကြောင့်နိုင်ငံသားဒေတာအတော်များများမှာနိုင်တဲ့ခြေလျက်စီမီပြတ်ခဲ့ရတဲ့အပေါ်ဝေဖန်တဲ့တွေထွက်ပေါ်လာပါတယ်။စွမ်းအင်ခြေတားတဲ့အနေနဲ့ဆိုပြီးတော့လျက်စီမီတိတ်မလို့တဲ့အချိန်တနင်္ဂနွေနေ့ညမှာအစိုးရအမိန့်နဲ့တနင်္ဂနွေလုံးမီးဖြတ်လိုက်တာပါ။မိုးလင်းလို့လျက်စီမီပြန်ပေးဖို့ထပ်အားပေးစနစ်အလုံးတစ်ပြိုင်တည်းပြန်လဲလဲပတ်တဲ့အချိန်မှာဆက်သွေးပြန်နှိုးလို့မရပဲဖြစ်ခဲ့ပါတယ်။စွမ်းအင်ဝန်ကြီးကွာရမ်ဒက်ဂီယာကတော့တနင်္လာနေ့မနေ့ပိုင်းလောက်မှာပဲနိုင်ငံဒေတာအတော်များများမှာမီးတွေပြန်လာအောင်အင်ဂျင်နီယာတွေဆောင်ရွက်ထားပြီလို့ပြောပါတယ်။ဆောင်နေညပတ်တွေမှာလျက်စီတအားလိုအပ်ချက်တွေကြားစင်းထားတဲ့အတဲ့အကုန်အကျသက်သက်အောင်တနင်္ဂနွေနေ့ညမှာထပ်အားပေးစနစ်တွေရယူရထားခဲ့ရတာပါလို့လည်းဝန်ကြီးကပြောပါတယ်အင်္ဂါနေ့မနေ့ပိုင်းသတင်းတွေကိုတော့ကိုခင်မောင်စုံမင်းနဲ့ကျမအနောင်လောင်တင်ပြခဲ့တာပါရှင်။ VOA American အသံရဲ့ဒီကနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ3048နဲ့ VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။ဒီကနေ့တော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်တိုက်ကြားကြမှာပါ။အငင်းပွားစရာယူကရိန်းမီဒီယာဆိုင်ရာဥပဒေတရက်ကိုယူကရိန်းသမ္မတဗလာဒီမီယာဇိုလန်စကီကမနစ်ကလက်မှတ်ရေးထိုးလိုက်ပါတယ်။ဒီဥပဒေတရက်ဟာဆန်ဆာလုပ်တာဖြစ်တယ်လို့ဝေဖန်သူတွေကပြောပါတယ်။အိုလက်စီကိုဗလင်ကိုတဲ့တရင်ဆောင်မကိုဦးတင်မောင်တန်းကတင်ပြထားပါတယ်ရှင်
။အင်တာနက်နဲ့ TV ပါဝင်တိုင်းပြည်ရဲ့မီဒီယာတွေပေါ်စီးကျက်နိုင်စွာအစိုးရအာဏာကိုထည့်လိုက်တဲ့ဥပဒေကိုနှင်မကူခင်လေးမှာပဲသမ္မတဗိုလိုဒီမာဆယ်လန်စကီကလက်မှတ်ရေးထိုးလိုက်ပါတယ်။ဆန်ဆာလုပ်ဖို့အားထုတ်ချက်လို့ဝေဖန်သူတွေကဟောကြတာပေါ့။စာနယ်ဇင်းသမားများကာကွယ်ရေးကော်မတီ Committee to Protect Journalists CPJ ကဂိုနိုဇော့ဆက်ကအခုလိုပြောပါတယ်။
We believe that the legislation, the bill, which I've been reviewing since
President Zelensky left the role,
တရင်လွတ်စွာစီစီအပေါ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ကြိုးစားချက်ပဲလို့ကျွန်တော်ယုံကြည်ကြပါတယ်
။တိုင်းပြည်ထဲမှာရေဒီယိုရုပ်မြင်သံကြားလွှင့်ထုတ်နိုင်မဲ့ license ထုတ်ပေးဖို့ Ukraine ရုပ်သံထုတ်လွှင့်ရေးကောင်စီ Ukraine Broadcasting Council UBC ကိုဥပဒေကအာဏာပေးထားပါတယ်မီဒီယာလွတ်လပ်ခွင့်မှာထိမ့်သိမ်းစစ်ကြမဲ့အဖွဲ့ကတီးခြားလွတ်လပ်စွာလုပ်ပိုင်ခွင့်ရှိဖို့အရေးကြီးပါတယ်တီးခြားလွတ်လပ်တဲ့တရားရေးဆိုင်ရာအဖွဲ့တစ်ဖွဲ့ရဲ့သုံးသပ်ချက်မရှိဘဲ UBC ကောင်စီကအပြစ်ပေးဒဏ်တက်နိုင်တဲ့အာဏာအပေါ်ဥရောပစာနယ်ဇင်းသမားများအဖွဲ့ချုပ် European Federation of Journalists EFJ ရဲ့ Ricardo Gutierrez ကစိုးရိမ်ပါတယ်တီးခြားလွတ်လပ်တဲ့အဖွဲ့အနေနဲ့မဟုတ်ဘဲ UBC ဟာအစိုးရအမိန့်အရလှုပ်ဆောင်မှုကိုယူကရိန်းစာနယ်ဇင်းသမားအမျိုးသားတပ်မကကစာဂျီတိုမီလန်ကိုကလည်းစိုးရိမ်မိတဲ့အကြောင်းအခုလိုပြောပါတယ
်
မီဒီယာဥပဒေတွေမှာအခြေခံကြတဲ့အချက်ကတော့ထိမ့်သိမ်းစီးကြမဲ့အဖွဲ့ဟာနိုင်ငံရေးအရာတီးခြားလွတ်လပ်တဲ့အဖွဲ့ဖြစ်ရမယ်ဆိုတဲ့အချက်ဥပဒေထဲမှာပြဋ္ဌာန်းထားရေးပဲဖြစ်ပါတယ်အခုကိစ္စမှာ UBC ကိုတီးခြားလွတ်လပ်စေချင်ပါတယ်
အစိုးရတာဝန်ရှိသူတွေကတော့ဥပဒေအစ်စ်ကိုကာကွယ်ပြောကြပါတယ်။ရုရှားလိုလာတဲ့ဝါဒဖြန့်ချီရေးအပအဝင်ဘာမဆိုအခုအချိန်မှာလွှင့်ထုတ်လို့ရနေပါတယ်လို့ဆိုကြပါတယ်။ယဉ်ကျေးမှုနဲ့ပြန်ကြေးရေးမူဝါဒဝန်ကြီးဌာနဒုတိယဝန်ကြီးတာရက်စ်ရှက်ချန်ကိုကအခုလိုပြောပါတယ်
။ Ukrainski regulator був
zagalom paravazhno bolshestvo rukivskoy
Ukraine si jet tu riye loupan ngwe ana ga alon ko akanta shi da ba ti ja lwet lap po twae aei si jet tu riye loupan ngwe ko che pe ye ga lo at de che lan talan phit ba de
mula pyat than che ma do internet por tin na ri le a chong win ni ba de da bi me naw sa upade ma do di che ko pyaung pe lai da chaung po bi pyo pyaung mu shi la de lo su wa ma ba a di lo upade chang ko pyin sin ya da ga စာမျက်နှာအပြင်တထောင်လောက်ရှိပါတယ်ဒီလိုအပြောင်းအလဲတွေကိုဝေဖန်သူတွေကလည်းအတိမတ်ပြုကြပါတယ်ဒါပေမဲ့လွတ်လပ်တဲ့မီဒီယာကိုဥပဒေကြောင့်ထိခိုက်နိုင်သေးတာကိုတော့စိုးရိမ်နေကြတော့မှာပဲဥရောပစာနယ်ဇင်းသမားများအဖွဲ့ချုပ် EFJ ကရီကာဒိုဂူတရက်စ်ကအခုလိုပြောပါတယ်
Today our position our view is less radical than
အခုကျွန်တော်တို့ယက်ဒီချက်ကဇလိုင်လာရုံကလောက် radical မဖြစ်တော့ပါဘူးဒါပေမဲ့တိုင်းပြည်မှာမီဒီယာလွတ်လပ်ခွင့်ရှိဖို့ဒီဥပဒေကလုံလုံလောက်လောက်အမတ်ခံချက်မပေးဘူးလို့တော့ကျွန်တော်တို့ယုံကြည်နေတော့ပါပဲ
ယူကရိန်းကမကြခင်ကပြဋ္ဌာန်းခဲ့တဲ့ပြဋ္ဌာန်းချက်တွေထဲမှာမီဒီယာပြုပြင်ပြောင်းလဲရေးဥပဒေကတစ်ခုသာဖြစ်ပါတယ်လို့အစိုးရတာဝန်ရှိသူတွေကဆိုကြပါတယ်ဒီပြောင်းလဲမှုအလုံးဟာယူကရိန်းအနေနဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ဖို့အားထုတ်ရတာရဲ့အစိတ်ပိုင်းတစ်ရက်ပဲဖြစ်ကြောင်းပါခင်ဗျာ
။ဥတ္တမောင်တန်တင်ပြတော်တာပါရှင်။ခုတော့ကမ္ဘာလူ့အခွင့်အရေးဆိုင်ရာသတင်းဆောင်မဖက်ဆက်ချင်ပါတယ်။2023ခုနှစ်အတွင်းကမ္ဘာသလွားလူ့အခွင့်အရေးကာကွယ်စောင့်ရှောက်မှုလုပ်ငန်းတွေအတွက်ရန်မုံငွေ452တန်ချထားပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဗော့ဂါထက်ကပန်ကြားလိုက်ပါတယ်။ဂျနီဗာကုလသမဂ္ဂရုံးချုပ်ကနေလီဆာစလိန်ပေးပို့တဲ့သတင်းကိုတော့တော်ခင်မျိုးသက်ကပြောပြထားပါတယ်ရှင်။
ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံ UNOCHA ဟာကမ္ဘာတစ်လွှားကအကြမ်းဖက်မှုတွေနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစောင့်ကြည့်လေ့လာပြီးလူ့ခွင့်ရေးကာကွယ်စောင့်ရှောက်မှုတွေပေးနေတာဖြစ်ပါတယ်လူ့ခွင့်ရေးချိုးဖောက်နေသူတွေကိုအများသိလာအောင်ထောက်ပြပြီးသူတို့ရဲ့လုပ်ရက်တွေပြန်လာအောင်ဖိအားပေးနေတာပါရန်မုံငွေချက်ထားပြီးဖို့ပန်းချရာမှာမဟာမင်းကြီးဗိုလ်ဒါထက်ကလူ့ခွင့်ရေးအခြေအနေမကောင်းရင်ရေရှည်ငင်းချမ်းရေးမရနိုင်တယ်လို့ရေရှည်ဖွံ့ဖြိုးမှုလည်းရနိုင်မှာမဟုတ်ဘူးလို့ပြောပါတယ်ကမ္ဘာတလောဘယ်နေရာမှာမဆိုတည်ငြိမ်မှုနဲ့တရားမျှတမှုရှိစေဖို့အတွက်လူ့အခွင့်အရေးရှင်သန်အောင်လှုပ်ဆောင်ပေးဖို့အရေးကြီးတယ်လို့လည်းပြောပါတယ
် We need to insist on action globally regionally and domestically so that we address inequalities
ဒီကိစ္စတွေကိုကမ္ဘာလုံးဒေသအလိုက်ရောနိုင်ငံအလိုက်ပါမဖြစ်မနေလို့ပြောလိုပါတယ်ဒါမှမညီမမျှဖြစ်နေတာတွေကိုဖြည့်ဆည်းနိုင်မှာဖြစ်တယ်လို့လူမှုအကာအကွယ်ပေးမှုပုံမခံမအောင်ပုံစံမျိုးစုံနဲ့ခွဲခြားဆက်ဆံမှုတွေပပအောင်နဲ့ပဋိပက္ခဖြစ်စေတဲ့အကြောင်းတွေနဲ့ပဝန်းကျင်ဆိုင်ရာပြဿနာတွေဒုက္ခတွေကိုဖြေရှင်းနိုင်မှာဖြစ်ပါတယ်
။မဟာမင်းကြီးယုံဟာခက်ခဲတဲ့တာဝန်ကိုထမ်းဆောင်နေရတာပါ။စံတရားဆိုးရတဲ့လူခွင့်ပြဿနာကအများပြားရှိနေတာဖြစ်ပြီးဒါကိုဖြေရှင်းဖို့လိုအပ်နေပါတယ်။ဒီထဲမှာယူကရိန်းကိုရုရှားချူကျော်တာအီရန်ကလူသေးဆုံးရတဲ့ဆန္ဒပြပွဲတွေပါဝင်တယ်လို့တရုတ်နိုင်ငံရှင်ကျန်းဒေသကပညာပေးစခန်းလို့ခေါ်တဲ့နေရာတွေမှာတန်းနဲ့ချီတဲ့ဝီဂန်မွတ်စလင်တွေကိုဆက်ပြီးထိန်းသိမ်းထားတာနဲ့အာဖရိကဆာဟီလ်ဒေသကအစ္စလာမ်လက်နက်ကိုင်တော်လှန်မှုလည်းပါဝင်ပါတယ်။ဒီပြဿနာတွေကိုဖြေရှင်းရမှာလူ့ခွင့်ရေးအကာအကွယ်ပေးဖို့လှုပ်ဆောင်မှုကအရေးပါကြောင်းနဲ့ကုလသမဂ္ဂရဲ့မူဝါဒနဲ့ရည်ရွယ်ချက်တွေနဲ့ကုလသမဂ္ဂဗဒိန်ညင်စတန်းရဲ့အဓိကတော့ချက်ကလူ့ခွင့်ရေးဖြစ်ကြောင်းလည်းမဟာမင်းကြီးထက်ကပြောပါတယ်
။ We know that now more than everWe need human rights to keep the world stable and provide
us with a better future. ဒီလူ့ခွင့်ရေးကာကွယ်စောင့်ရှောက်မှုဟာဘယ်တော့မှမတူအောင်လိုအပ်နေရဆိုတာလည်းအလုံးအစီပါ။ဒါမှကမ္ဘာကြီးတည်ငြိမ်ပြီးပိုကောင်းတဲ့အနာဂတ်ရလာမှာဖြစ်ပြီး85နှစ်သက်တမ်းကြာရှိခဲ့ပြီဖြစ်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကြေညာစာတမ်းလည်းဆက်လက်တည်မြဲနိုင်မှာပါ
။2023ခုနှစ်ဟာ UDHR လို့ခေါ်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကြေညာစာတမ်းအတည်ပြုတာ85နှစ်ပြည့်တဲ့နှစ်ပါ။ဒီနှစ်ပတ်လည်းအထိမ့်မှန်မှာဒီကျင်းရံစတန်းပြန်ပြီးအသက်ဝင်လာအောင်လှုပ်ဆောင်ဖို့အတွက်လူ့ခွင့်ရေးမဟာမင်းကြီးကစီစဉ်ထားပါတယ်။အားလုံးရဲ့အနာဂတ်ကောင်းမွန်လာစေရေးအတွက်သူ့ရဲ့ UNOCHA ရုံးကနေဆောင်ရွက်နိုင်အောင်ပံ့ပိုးပေးကြဖို့လေအလူရှင်တွေကိုမဟာမင်းကြီးတပ်ကတိုက်တွန်းလိုက်ပါတယ်
။ဒေါက်ခင်မြတ်တပ်ပါရှင်ခုတော့အာဖဂန်နစ္စတန်ဟင်းနိုင်ငံထဲကနိုင်ငံကအကြောင်းတွေအကြောင်းဖက်ဆက်ရအောင်ပါအာဖဂန်နစ္စတန်နိုင်ငံကတက်သူတွေမှာအမျိုးသမီးတွေကြောင်းတက်ခွင့်ကိုတာလီဘန်အုပ်ချုပ်သူတွေကတားမြစ်လိုက်တဲ့အမိန့်ဟာအဲဒီမှာဆေးပညာလာရောက်ပညာသင်ကြားနေကြတဲ့ပါကစ္စတန်နိုင်ငံကကြောင်းသူတွေအတွက်ထိခိုက်နေနာမှုတွေဖြစ်စေပါတယ်။ဒီအကြောင်း VOA သတင်းထောက်မနဇာရှရီဒ်ကအာဖဂန်နစ္စတန်မှာပညာသင်ကြားခဲ့တဲ့ပါကစ္စတန်ဆေးတက်သူကြောင်းသူတွေကိုမေးမြန်းပြီးတော့သတင်းပို့ထားပါတယ်။ကိုခင်မောင်ဆွမ်းမင်းကဆက်ပြီးပြောပြမှာပါရှင်။
အာဖဂန်နစ္စတန်နိုင်ငံရှိသွားပဲဆိုင်ရာအပါအဝင်ဆေးပညာနဲ့ပတ်သက်တဲ့ပုဂ္ဂလိကတက္ကသိုလ်တွေမှာတပိုင်းတစားပဲပညာသင်ကြားခဲ့ရတဲ့ပါကစ္စတန်ကျောင်းသူ105ယောက်ကသူတို့တွေဆက်လက်ပညာသင်ကြားနိုင်ဖို့အတွက်အကူအညီတွေပေးကြဖို့ကုလသမဂ္ဂနဲ့ပါကစ္စတန်အစိုးရကိုစံတပြတောင်းဆိုနေကြတာဖြစ်ပါတယ်။သူတို့အားလုံးဟာပါကစ္စတန်နိုင်ငံခိုင်ဘာပတ်တွန်းခွာဒေသကဖြစ်ကြပြီးအစ္စလာမဘတ်မြို့တော်ကိုလာရောက်စံတပြကြတာပါ။အာဖဂန်နစ္စတန်နိုင်ငံမှာအာနာယတာလီဘန်အဖွဲ့ကမိန်းကလေးတွေတက္ကသိုလ်ကျောင်းတက်ရောက်ပညာသင်ယူခွင့်ပိတ်ပင်လိုက်တဲ့မူဝါဒဟာပါကစ္စတန်ကနေကျောင်းလာတက်ကြတဲ့ဆေးကျောင်းသူတွေအတွက်အသင့်မူဝါဒကျောင်းပညာသင်ယူခွင့်လုံးဝမရှိတော့ပါဘူး။ပါကစ္စတန်ကကျောင်းသူတွေအနေနဲ့အာဖဂန်လိုနိုင်ငံမျိုးကိုလာရောက်ပညာသင်ကြားဖို့ရွေးချယ်ရတဲ့အကြောင်းရင်းကတော့အဲ့ဒီမှာကုန်ကျစရိတ်ဈေးသက်သက်သာသာနဲ့ဘွဲ့ဒီဂရီတခုကိုရရှိနိုင်လို့ဖြစ်ပါတယ်။ဒါပေမဲ့လည်းအခုတော့သူတို့အနေနဲ့အဲ့ဒီကိုတွားရောက်လို့မရတော့ပါဘူးလို့ဆေးတက္ကသိုလ်ကျောင်းသူဆန္နာဂောကပဋ္ဌံဘာသာစကားနဲ့ပြောပါတယ်။
ဘုန်းကြီးကြီးယူလို့တူတူဝါအစ္စလာမဘတ
်ဒီအစ္စလာမဘတ်မြို့တော်မှာရှိတဲ့ကုလသမဂ္ဂရဲ့ဖွဲ့စည်းတွေကိုကျမတို့တွားခဲ့ကြပါတယ်။ကျမတို့အတွက်ပညာသင်ထောက်ပံ့ဈေးတွေစီစဉ်ပေးဖို့သူတို့ကိုအတနာခံတောင်းဆိုတာပါ။ကျမတို့အားလုံးဆက်ပြီးတော့ပညာသင်ကြားနိုင်တဲ့အခွင့်အလမ်းတွေရအောင်အကူအညီတွေပေးကြဖို့မေတ္တာရက်ခံကြတာဖြစ်ပါတယ
်။အလားတူနောက်ထပ်ဆေးတက္ကသိုလ်ကျောင်းသူတူဖြစ်တဲ့ကာလီအက်ပါကလည်းအခုလိုပဋ္ဌံဘာသာစကားနဲ့ပြောပါတယ
်။ Somebody is infinite is quite
genuine. ကျမတို့ထဲကကျောင်းသူ20ကျော်လောက်ကစိတ်ကြယောဂနဲ့စိုးရင်ကြောင်းကြတဲ့စိတ်ဝေဒနာတွေခံစားနေကြရတယ်လို့သိရပါတယ်။သူတို့ထဲကတယောက်ကတော့ကုသဖြည့်ရှင်းမှုတောင်တော်တော်မလွယ်တဲ့အနေအထားမှာရှိပါတယ
်။ပါကစ္စတန်နိုင်ငံပက်ရှဝါတက်ကသူဂျာနယ်လစ်စင်ဘာသာရပ်ဌာနမှာအလုပ်လုပ်နေတဲ့ရှေရီအီဖရန်အစရစ်ကလည်းအာဖဂန်ကအုပ်ချုပ်သူတာလီဘန်တွေရဲ့အစ္စလာမ်အစွန်းရောက်အတွေးခေါ်တွေဟာဒီပါကစ္စတန်ကတချို့သောသူတွေအပေါ်ကိုလည်းလွှမ်းမိုးတက်ရောက်မှုတွေရှိတယ်လို့ပြောပါတယ်။
လူကြီးစားဆရာတော်ကတော့တာလီဘန်
အာဖဂန်နစ္စတန်မှာဆိုရင်အမျိုးသမီးတွေကိုပညာရေးမှာပိတ်ပင်ထားတာနဲ့ဝတ်စားဆင်ရင်မှုတွေကိုတင်းကျပ်ထားတာကိုကျွန်တော်တို့ကိုယ်တိုင်မြင်တွေ့ရပါတယ်။အဲ့ဒီဘက်ကလှုပ်ရှားမှုတွေဟာဒီပါကစ္စတန်ကလူငယ်တွေရဲ့ပြုမှုကြင်ကြံပုံတွေကိုလည်းပြောင်းလဲသွားစေပါတယ်။တာလီဘန်အဖွဲ့ကသူတို့အနေနဲ့အမေရိကန်ကိုနိုင်အောင်တိုက်နိုင်ခဲ့တယ်လို့အခြားဘာသာမဲ့တွေကိုလည်းအနံ့ယူဖို့အစဉ်အသင့်ဖြစ်နေပြီလို့ပြောပါတယ်။အဲ့ဒီလိုတာလီဘန်တွေရဲ့အနေထားတွေဟာပါကစ္စတန်ကပြည်သူတွေအတွက်အတွေးခေါ်ပိုင်းပြောင်းလဲဖို့အားပေးရာရောက်လာပါတယ
်။အာဖဂန်နစ္စတန်နိုင်ငံဂျလာလာဘတ်မြို့နောင်ဂရတ်တက္ကသိုလ်မှာပညာသင်ကြားနေတဲ့ Sportsman Go ကလည်းပညာရေးဆုံးတဲ့အထိသင်ကြားပြီးဆေးပညာဒီဂရီဘွဲ့တစ်ခုကိုရရှိခြင်းသာဟာသူ့ရဲ့တခုတည်းသောရည်မှန်းချက်ဖြစ်တယ်လို့ပဋ္ဌံဘာသာစကားနဲ့ပြောပါတယ
်။မင်္ဂလာပါအာဖဂန်ကဒရီကလုနာတာ
ပြီးခဲ့တဲ့3နှစ်တိုင်တိုင်ဆေးပညာကိုအာဖဂန်နစ္စတန်နိုင်ငံမှာပညာသင်ခဲ့ပါတယ်။ကျမတို့မှာကျိုးစားရုန်းကန်မှုတွေအများကြီးဖြတ်သန်းခဲ့ပြီးပုဂ္ဂလိကတက္ကသိုလ်ရဲ့ပညာသင်ကုန်ကျစရိတ်တွေပေးခဲ့ချရပါတယ်။တကယ်လို့သာပညာဆက်လက်သင်ကြားခွင့်နေတာမရလို့ကတော့အရာရာတိုင်းဟာတဲတဲ့ရေသွန်ဆုံးရှုံးကုန်ပါပြီ။ဒါကြောင့်အထူးပညာသင်စုကြေးတွေပေးချဖို့ပါကစ္စတန်အစိုးရနဲ့ကဘာကြီးကိုကျမတို့တောင်းဆိုနေတာပါ။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အုပ်ချုပ်သူတွေကအထက်တန်းကျောင်းတွေတက္ကသိုလ်တွေမှာအမျိုးသမီးတွေတက်ရောက်ပညာသင်ယူခွင့်ကိုပိတ်ပင်လိုက်ုံသာမကအများသူငါသွားလာအပန်းဖြေကြတဲ့ပန်းခြံတွေအားကစားရုံတွေနဲ့ရေချိုးကြတဲ့နေရာတွေမှာပါသွားရောက်ခွင့်ကိုတားမြစ်လိုက်ပါတယ်။ဒါအပြင်အမျိုးသမီးတွေကိုမျက်နှာဖုံးအုပ်တဲ့ hijab ကခေါင်းစည်းပွားကိုတေးချာစွာစီးနှောင်ရမယ်ဆိုတဲ့စီကံကိုမဖြစ်မနေလိုက်နိုင်ရမယ်လို့လည်းအမိန့်ထုတ်ထားပါတယ်။အဲဒီလိုရင်းသာမကနိုင်ငံတကာအကူအညီပေးရေးဖွဲ့စည်းတွေမှာလည်းအမျိုးသမီးဝန်ထမ်းတွေအလုပ်လုပ်ခွင့်မပေးတော့ပါဘူး။တာလီဘန်အဖွဲ့ကအဲ့ဒီလိုထုတ်ပြန်လိုက်တဲ့အမိန့်သစ်တွေကိုလိုက်နာခြင်းမရှိဘဲချိုးဖောက်သူတွေကိုအများပြည်သူရှေ့မောက်မှာသေဒဏ်ပေးကွပ်မျက်တာဒါမှမဟုတ်ပြင်းထန်တဲ့ပြစ်ဒဏ်တွေကိုရင်ဆိုင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ကိုခင်မောင်စိုးမင်းတင်ပြတော့တာပါရှင်။အခုတော့သဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်မှာဖဲဆက်ကြရအောင်ပါ။ဥရောပရာသီပြောင်းလဲဖောက်ပြန်မှုကရဲ့ကြောင့်ကမ္ဘာတဝန်းဆုံးရှုံးမှုကြီးတွေနဲ့ကြုံနေကြရတဲ့အချိန်မှာပဲသမုတ်တရားရေဒုနဲ့တဘာဝပတ်ဝန်းကျင်ပျက်စီးဆုံးရှုံးမှုတွေကြောင့်ပြည်သူ့ကျန်းမာရေးနိုင်ငံတော်လုံခြုံရေးနဲ့အချုပ်အခြာအာဏာကိုပါချိန်ချောက်လာနေပြီလို့အမေရိကန်နိုင်ငံကကြွမ်းကျင်သူတွေကထောက်ပြလိုက်ကြပါတယ်။အမေရိကန်ပြည်ထောင်စု CSIS မဟာဗျူဟာလေ့လာရေးဌာနမှကျင်းပသွားတဲ့သမုတ်တရားလုံခြုံရေးဆိုင်ရာညှိလာခံမှာတော့တဘာဝပတ်ဝန်းကျင်နဲ့သမုတ်တရားထက်ကရင်းမြစ်တွေကြောင့်ကမ္ဘာတဝန်းလုံခြုံရေးချိန်ချောက်မှုတွေရှိလာနေတာကိုအလေးပေးဆွေးနွေးခဲ့ပါတယ်။ရှုစားနာစင်ပါရှင်။ CSIS မဟာဗျူဟာလေ့လာရေးဌာန Stevenson Ocean Security Project ကကြီးမားခြင်းပါတဲ့ညီလာခမသမုဒ္ဒရာရေပြင်ထက်ကသဘာဝအရင်းမြစ်တွေထုတ်ယူသုံးဆွဲရကသက်ဆိုင်ရာနိုင်ငံတွေရဲ့လုံခြုံရေးကိုထိပါလာနိုင်ကြောင်းဥဆောင်ဆွေးနွေးသူတွေကထောက်ပြခဲ့ပါတယ်ငါဖားလုံငန်းကြောင့်အခြေအတင်ဖြစ်ခဲ့ရတဲ့တာသကတွေကိုထောက်ပြခဲ့ကြတဲ့ပညာရှင်တွေကရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ပြည့်မြောက်အောင်နိုင်ငံဆောင်လက်တွဲဆောင်ရွက်မှာပို့ပြီးထိရောက်မယ်လို့လည်းထောက်ပြခဲ့ပါတယ်။ဒီနေရာမှာအမေရိကန်နိုင်ငံရဲ့ဥဆောင်မှုအခမ်းအနားကိုပညာရှင်တွေကမိမောင်းထိုးပြသွားပါတယ်။ IUU Fishing လို့ခေါ်တဲ့တရားမဝင်ငါဖားမှုမှတ်တမ်းမဲ့ငါဖားမှုစီကံနဲ့မညီညွတ်တဲ့ငါဖားမှုတွေအကြောင်းကိုလည်းအလေးပေးဆွေးနွေးသွားပါတယ်။ဥဆောင်ဆွေးနွေးသူတို့ဖြစ်တဲ့ Ecological Future Group အမှုဆောင်ညွှန်ကြားရေးမှူးဒေါက်တာ Rod Schoenberg ကအခုလိုပြောပါတယ
် And one of the things so when you start looking about the national security implications of IUU fishing
ဒါကနိုင်ငံတော်လုံခြုံရေးကိုရောလူမှုဘဝတွေအပေါ်မှာပါတည်ရောက်မှုတွေရှိနေပါတယ်အထူးသဖြင့်အဲ့ဒီတိုင်းပြည်တွေရဲ့လုံခြုံရေးကိုရောနေရပြောင်းရွှေ့ရတဲ့လူတွေကိုပါထိခိုက်ပါတယ်နိုင်ငံတော်လုံခြုံရေးနဲ့လည်းဆိုင်ပါတယ်အထူးသဖြင့်အဲ့ဒီတိုင်းပြည်တွေရဲ့နိုင်ငံတော်လုံခြုံရေးနဲ့နေရပြောင်းရွှေ့ခံရတဲ့လူတွေရဲ့လူမှုဘဝအပေါ်သွားပြီးတက်ရောက်စေသလိုတရားဥပဒေစိုးမိုးမှုကိုလည်းအားနည်းသွားစေပါတယ်နောက်ပြီးအကျင့်ပြတ်ခြားစားမှုတွေလည်းပေါ်ပေါက်လာစေပါတယ်အဲ့ဒီအကျင့်ပြတ်ခြားစားမှုတွေကလုံခြုံရေးကိစ္စဖြစ်ပြီးအမေရိကန်ရဲ့နိုင်ငံတကာအရေးဆောင်ရွက်မှုတွေနှောင့်နှေးသွားစေပါတယ်
ဇန်နဝါရီလ16ရက်နေ့က CSIS မှာကျင်းပတဲ့ညီလာခံမှာတဘာဝပတ်ဝန်းကျင်ထိုင်နေရေးမပြောက်ပြက်အောင်ရေရှည်ထိန်းထားနိုင်ရင်းနဲ့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကြားစွမ်းဆောင်ရည်မြင့်တင်ရေးပူးပေါင်းဆောင်ရွက်ဖို့ပါဆွေးနွေးခဲ့ပါတယ်။ပင်လယ်ဓမ္မတရားထဲကရင်းနှီးသတ္တဝါတွေကိုအလွန်အကျွံထုတ်ယူသုံးစွဲနေတာနဲ့လူသားတွေအပါအဝင်တက်ရှိသတ္တဝါတွေအတွက်အရေးပါလာတဲ့တဏှာကြောက်တဲ့တွေလည်းအပူချိန်မြင့်တက်မှုကြောင့်ပျက်စီးလာနေတာကိုပါဦးဆောင်ဆွေးနွေးသူတွေကသတိပေးပြောကြားတော့ပါတယ်။CSR နိုင်ငံတကာလုံခြုံရေးဆိုင်ရာအကြံပေးဘုတ်အဖွဲ့ဒုဥက္ကဋ္ဌ Sherry Goodman ကအခုလိုသုံးသပ်ပြပါတယ
် Sovereignty of many nations is being undermined when their ecosystem
နိုင်ငံအတော်များများရဲ့ဇီဝဂေဟစနစ်တွေအားနည်းကျဆင်းလာမယ်ဆိုရင်နိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာတွေလည်းနှေးမြင်လာတတ်ပါတယ်တရားမဝင်ငါးဖန်လာရောဥရုယာတီပြောင်းလဲမှုဘေးရန်ကြီးတွေနဲ့ပါရင်ဆိုင်ရနိုင်ခြေရှိနေတဲ့ Pacific ကျွန်းနိုင်ငံတွေနဲ့တခြားကျွန်းနိုင်ငံငယ်ကလေးတွေဆိုရင်လေသူတို့နိုင်ငံရဲ့အချုပ်အခြာအာဏာတွေအချင်းချောက်ခံနေရပြီဆိုတာကိုသိကြပါတယ်။ဝါရှင်တန်ကိုရောက်နေကြတဲ့ဩစတြေးလျလွှတ်တော်အမတ်တွေဆိုရင်လေတဘာဝဝန်းကျင်ဇီဝကီဟနဲ့လုံခြုံရေးဆိုင်ရာပတ်သက်ဆက်နွယ်နေတာတွေကိုကျမတို့နဲ့ဆွေးနွေးဖို့ရှိပါတယ်
။ကမ္ဘာလူဦးရေဆရာခိုင်နှုံးတို့မှလည်းနေစဉ်ဘလူးမှုဘဝရည်ရွယ်အတွက်ငါးဖန်လုံငန်းအပေါ်မိခိုနေကြတာဖြစ်ပြီးကန်ယူရန်နေပြည်သူတွေကကမ္ဘာလူဦးရေရဲ့၄၀ရာခိုင်နှုန်းရှိပါတယ်။ဒါကြောင့်လေပင်လယ်သမုဒ္ဒရာတွေထဲပလတ်စတစ်အမိုက်တွေရောက်လာတာငါးအလွန်အကျွံဖန်တာနဲ့သဘာဝရင်းမြစ်တွေဆုံးရှုံးပျက်စီးမှုကလူသားတွေနဲ့သဘာဝပတ်ဝန်းကျင်အပေါ်ဘလောက်ထိတဲ့ရောက်မှုရှိမလဲဆိုတာပုံမနာလေလာအောင်ပညာရှင်တွေဆွေးနွေးထောက်ပြတာလည်းဖြစ်ပါတယ်ဝါရှင်တန်အခြေစိုက်မှုဝါဒလေလာရေးအဖွဲ့ဒေါက်တာအန်ခရစ်စတီဆန်ကလည်းဥရုယာတီပြောင်းလဲမှုအကျိုးဆက်ကြောင့်ကမ္ဘာတစ်ဝန်းတွေ့မြင်ရတဲ့သဘာဝဘေးဒဏ်တွေထဲကယ်လီဖိုးနီးယားပြည်နယ်ကရေကြီးရေလျှာမှုပါကစ္စတန်နိုင်ငံကရေပင်နဲ့ဥရောပကတောင်ပင်ကြီးတွေအပြင်အရှေ့အာဖရိကတိုက်ကမိုးခေါင်ရေရှားမှုတွေကိုဥပမာပေးထောက်ပြသွားပါတယ်။ဒါပေမဲ့လည်းတဘာဝပတ်ဝန်းကျင်နဲ့ဇီဝကေယစင်ကတော့အဲ့ဒီလိုမျက်ဝါးထင်ထင်မြင်နေရတာမျိုးမဟုတ်ပဲတိတ်တဆိတ်ပျက်စီးရွရွင်းလာနေတဲ့အတွက်အာယုံဆိုင်မှုထင်သလောက်မရဘူးလို့လည်းထောက်ပြခဲ့တာပါ။2019ခုနှစ်မှာဥပဒေအဖြစ်အတည်ပြုပြဋ္ဌာန်းလိုက်တဲ့ Maritime Safe Act မှာလည်းရေချောင်းလုံခြုံရေးအပေါ်ချိန်ညှမှုဖြစ်စေတဲ့လောက်ရတွေအပါအဝင် IUU ငါးဖန်နီးတွေကိုကြံပြအရေးယူဖို့ American အစိုးရနိုင်ငံခြားရေးမူဝါဒမှာထည့်သွင်းထားပါတယ်။ Pacific သမုဒ္ဒရာမဟာဗျူဟာနဲ့ American နိုင်ငံခြားရေးမူဝါဒတို့ဆက်ဆက်ပတ်သက်ပုံတွေအောင်မြင်စွာအသုံးချနိုင်မယ့်အနေအထားတွေနဲ့လက်ဆုပ်လက်ကင်ပြနိုင်တဲ့ရလကောင်းတွေကိုလည်း၄ချိန်မြောက် Ocean Security ညီလာခံမှာထောက်ပြဆွေးနွေးခဲ့ကြတာပါ။အမေရိကန်နိုင်ငံခြားရေးဌာနကသမုဒ္ဒရာနဲ့ပြည်ပဆိုင်ရာသဘာဝပတ်ဝန်းကျင်ရေးရာဌာနအရာရှိတွေအမေရိကန်သမုဒ္ဒရာနဲ့လူမှုဆိုင်ရာဌာန NOAA နဲ့အမေရိကန်ကမ်းစောင်းတပ်ဖွဲ့ကကြွမ်းကျင်ပညာရှင်တွေလည်းညီလာခံမှာတက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ် ။ VOA မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့အပစင်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်
။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အ
ချက်အတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့မနေ့ခင်းစီစဉ်တွေကမနေ့6နာရီနေ့9နာရီအထိလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တည်င်းထောက်မှတ်စုစီးပွားရေး blogger တွေပြောသမျှနဲ့တက်တန့်ရောင်တည်င်းလွှားဆတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အရင်ဆုံးတော့တည်င်းထောက်မှတ်စုနဲ့စားကြရအောင်ပါ။စစ်ကောင်စီကကျင်းပမဲ့2023ရွေးကောက်ပွဲအတွက်လူဦးရေစီးရင်ကောက်ယူရာတွေကိုမြို့အလိုက်ဇန်နဝါရီလအစောပိုင်းမှာစပြီးတော့ဆောင်ရွက်နေပါတယ်။လူဦးရေစီးရင်ကောက်ယူတဲ့အပေါ်လူထုရဲ့သဘောထားနိုင်ငံရေးပါတီတွေရဲ့အမြင်ကရောဘယ်လိုရှိပါသလဲ။ရန်ကုန်ကနေတင်ထောက်မှစုပြဖို့ထားပါတယ်။ကိုသားညိုကဆက်ပြီးတော့တင်ပြမှာပါ။
အနာသိမ်းထားတဲ့မြန်မာစစ်တပ်ဟာအခုနှစ်2023ထဲမှာရွေးကောက်ပွဲလုပ်နိုင်ဖို့ကြိုးပမ်းနေပါတယ်။စစ်ကောင်စီဥထဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့နှစ်တက်ကူနှုတ်ခွန်းဆက်စကားမှာတော့လက်နက်ကင်ပြပခါတွေကိုဖြည့်ရှင်းနိုင်လို့ရှိရင်တိုင်းရင်းသားတွေနဲ့တိုင်းရင်းသားဒေသတွေရဲ့အခွင့်အရေးပိုပြီးတော့ဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းနောက်တိုင်းရင်းသားတွေရဲ့ဒီမိုကရေစီအခွင့်အရေးမဆုံးရှုံးစေဖို့နိုင်ငံအနှံ့မှာရွေးကောက်ပွဲကျင်းပဖို့ဆောင်ရွက်နေတဲ့အကြောင်းထည့်သွင်းပြောဆိုပါရတယ်။မြို့ပေါ်ရက်ွက်တွေမှာလူစီးရင်ကောက်ယူတာကိုဇန်နဝါရီလ9ရက်နေ့ကစပြီးတော့လုပ်နေတာပါ။လူရည်စီရင်ကောက်ယူပုံကအိမ်မှာအမှန်တကယ်နေထိုင်တဲ့လူစီးရင်ကိုနာမည်မှတ်ပုံတင်တဲ့အတူစီစစ်ကောက်ယူတာဖြစ်တယ်လို့နာမည်စီးရင်ပေးခဲ့တဲ့ရန်ကုန်မြို့အင်းစိန်မြို့မှာနေထိုင်သူတူကဗီဒီယိုကိုပြောပါရတယ
်။မတော်နေနာမလား။ရန်ကုန်မှာကျတော့အလုံးနဲ့ဆိုတော့အင်းလာလာနေတာပေါ့နော်။နေမားတကောင်ချင်းရှိတယ်လေ။အဲ့ဒါမှလည်းလာကောက်တဲ့ခါကျရင်ဒီသားကြီးကအမတို့နာမည်စီးရင်လေးပေးမှဆိုတော့သူတို့ကိုပြောပြတယ်။မင်းတို့ကမဆိုင်ဘူးဒီမှာဒီကုအိမ်မှာနေတဲ့သူစီးရင်ကိုပဲသူတို့ကကောက်တယ်လို့ပြောတာပဲ။ကျွန်တော်ကဘာမှထွေထူတာမမင်းဘာတက်ကောက်လဲဆိုရဲသူတို့ကမပြောသူတို့ကလည်းသူအမားတော်ကမှန်းနေကြတယ်စိတ်လည်းမကြောက်သူတို့လည်းရေကောက်ပွဲဆိုရဲယုံလည်းမယုံနေပေးဖို့ဆိုတာအဝင်ကြီးပဲပေးမှလည်းမဟုတ်ဘာမတက်တာလို့ဒါသူတို့ကောက်တော့ပေးရတာပဲရှိရည်သူတို့စီနေမှန်လာမယ်လို့လည်းမယုံပ
ါအခုဒီကောက်ယူနေတဲ့လူကြီးစင်းဟာပြီးခဲ့တဲ့နှစ်တုန်းကစစ်ကောင်စီရဲ့ထွေထွေအုပ်ချုပ်ရေးဦးစီးဌာနကလူမှုကြီးကြပ်ရေးဌာနကိုပေးပို့ခဲ့တဲ့အင်တော်စုစင်းကိုခြေခံပြီးတော့မြေပြင်ချက်လက်နဲ့စီစစ်လှုပ်ဆောင်တာဖြစ်တယ်လို့အမည်မဖော်လိုတဲ့လာဝကအရာရှိတူကဗီဒီယိုကိုတီးပြပြောပါတယ်။2020ရွေးကောက်ပွဲမဲဆင်းမှာအမှားများစွာရှိခဲ့တဲ့အတွက်အခုလိုမျိုးမြေပြင်ကွင်းစင်ကောက်ယူတဲ့စနစ်ကိုလှုပ်တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းပြောဆိုပါတယ်။မြို့ပေါ်ရက်ွက်တွေမှာလူစီးရင်ကောက်ယူတာကိုဇန်နဝါရီလအစောပိုင်းကကလှုပ်ဆောင်နေပေမဲ့အာဏာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့လက်နက်ကင်ပြပခါတွေကြောင့်နေရက်ဆွန့်ပြီးတော့ရောက်တဲ့ရက်မှာခေလုံးနေကြသူတချို့ကြားမှာတော့အခုလိုမျိုးစီးရင်ကောက်ယူတာတွေမကြုံရသေးပါဘူး။ကရပီနယ်ဒေသခေါ်ကင်းဒီပြည်နယ်မှာလည်းဒီလက်နက်ကင်ပြပခါတွေကြောင့်ဒေသခံတွေအခုချိန်ထိနေရက်စီမပြန်နိုင်ကြပါဘူး။အိမ်ပြန်ဖို့အခွင့်မသာသေးဘဲနဲ့နှစ်နှစ်နီးပါးဆစ်ရှောင်နေရသူတူကတော့အခုသူနေထိုင်နေတဲ့ကြီးရွာမှာတော့သူတို့ကရွေးကောက်ပွဲအတွက်တစုံတရာပြောလာတာမျိုးမရှိသေးဘူးလို့ဆိုပါရယ်
။ရွေးကောက်ပွဲအတွက်အညီရောဘာမှမကြားရသေးဘူးပဲ။ပြန်လို့တော့ပြောချပါသေးတယ်။မဲအန်ဒီတော့ပြန်လို့လေလျောက်သွားတော့ဒီလိုရွာကတော့လုံးဝပြန်လို့မရဘူးဖြစ်နေလို့လေ။အဲ့ဒါကြောင့်ဒီတော့ပြန်ရလို့ရှိရင်ဒီတော့ပြန်နေမှာပေါ့။အဲ့ဒါနဲ့ပြန်ဆောင်စားကြည့်လိုက်တော့ဘလို့မှလည်းသူများမပေးဝင်သေးဘူးတော့ပြန်နေတဲ့လူလည်းမရှိသေးလို့လေ။အဲ့ဒါကြောင့်အန်ဒီတို့လည်းမหนีရဲလို့အဲ့ဒါကြောင့်ဒီကိုနေရာဟောင်းကိုပြန်လာနေရတယ်။ဒီကောက်ပွဲချက်တော့ရောလူကြီးရောဘာမှပြောလာသေးဘူးအန်ဒီတို့။ဒီလိုပြောလိုက်တော့လေဒီချိန်ကျမှဖြည့်ပြီးမှာပေါ့။
စပီတုခတရီကတော့သူရဲ့နေရမလုံးကျုံသေးတယ်လို့ပြန်စရာအိမ်ရှိတော့လို့ရောက်တဲ့အရမှာပဲအခက်ခဲတွေရင်ဆိုင်ပြီးတော့နေနေကြရတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊ချင်းပြည်နယ်၊ရှမ်းပြည်နယ်တို့မှာရှိတဲ့စစ်ဆောင်စခန်းတွေကိုဖျက်သိမ်းပြီးတော့စပီတုခတရီနေရပြန်ကြဖို့ကိုလည်းစစ်ကောင်စီဘက်ကနေပြီးတော့ပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလကတည်းကပြာပြီးခဲ့ပါတယ်။ရခိုင်ပြည်နယ်မှာတော့ရခိုင်လူမျိုးကုစားပြုပါတီတွေကြားမှာစစ်ကောင်စီလုံးမဲ့ရွေးကောက်ပွဲကိုမဝင်ဖို့ဆုံးဖြတ်တာရှိတယ်လို့ပဲစဉ်းစားစောင့်ကြည့်နေတဲ့ပါတီတွေလည်းရှိပါတယ်။ရခိုင်ဥဆောင်ပါတီ EFP ကတော့အခုဒီစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်ပါတယ်။ဒီရွေးကောက်ပွဲဟာပြည်တော်စုအတွက်ရောပြည်သူတွေနဲ့ဒီမိုကရေစီအတွက်ပါအရေးကြီးတယ်လို့ပဲစစ်ကောင်စီအတွက်လည်းရွေးကောက်ပွဲကနေတဆင့်နိုင်ငံရေးထွက်ပေါက်တရားပေးတဲ့နယ်လို့ယူဆတဲ့အကြောင်း EFP ဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်
။ဟိုကျွန်တော်တို့ကတော့မြည်ပြီးဖွင့်စည်းကြမစို့နော်ဟိုကျင်းပရင်ဟိုဝင်ပြိုင်မှာပါ။အခုလေးပဲ EFP က kala rung ma le jai mi tbo ba be ba lo shin ma pon tin tha de tbo go ga jwe ka kwe ma win jai go twa ba win ma jai le nang ngai party ma pon tin le upade ya phet tin jin khan ma bo ba lo twa ma le a long pai bi yai ja ma la kong ke si la 89 le ma ba lo pe ke bi bi de de mi ja mo go set pe ja ma la ma pe bi na nyin yin twa ba lo twa lan go pe ma a lo twa lan di kuna chin do re pi taung su twa yo phu si pon chi kan upade twa yo go chou me ang nai twa yo pi du 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 twa yo jwe ka kwe di lo at twa ri lo at che ya chin lo ga phit si bo tin
ကလသမကအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတော့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုကျဆင်းလာတယ်လို့သတိပေးထားပါရယ်။တောင်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရကိုဖြုတ်ချပြီးတော့စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိတဲ့နောက်ပိုင်းအကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေရင်ဆိုင်လာရတာကိုဥပမာအဖြစ်ကြည့်ပြီးတော့အရေးပါတဲ့တရားဥပဒေစိုးမိုးရေးကိုလေးထားကြဖို့သူကသတိပေးပါရယ်။ပြည်ရင်းပြည်ပနဲ့နိုင်ငံတကာရဲ့ဖိအားတွေကြားမှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲပေါ်မှာတော့ဒီရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD အထွေထွေတွင်မှုဦးဆိုင်လေးကအခုလိုပြောပါရယ
်တမန်ချေနေရဆိုရင်တော့သူကဩဂတ်လထဲမှာရေကောက်ဖွဲ့ကျင်းပမှာပေါ့နော်တမန်ချေမဟုတ်ဘူးဆိုရင်တော့6လတစ်ကြိမ်6လတစ်ကြိမ်2ကြိမ်တိုးပြီးလို့ရှိရင်သူကစက်ပြီးတိုးကောင်းတိုးလို့ရမှာပေါ့နော်ဒါကတော့ဖွဲ့စည်းပုံရလည်းပဲစကားထပ်ပြောအောင်ပါဒါပေမဲ့အဲ့တဲ့အရေးကြီးတာကအခုချိန်နေအထိ2023နှစ်ကုန်တဲ့အထိကိုတပတ်သက်ဆက်ရထားတယ်ဆိုမဲ့လို့တိုက်ပွဲကဆက်ဖြစ်နေတယ်။မနေ့တနေ့ကမှပဲဒီချင်းမျိုးသားတပ်ဦးဌာနချုပ်ကိုဘုံကျဲတိုက်ခိုက်နေရတာတွေရှိတယ်။နောက်ကရင်ပြည်နယ်၊ကယားပြည်နယ်၊ချင်းပြည်နယ်နဲ့စကိုင်းမကွေးမှာအစရှိတဲ့ဒေသတွေမှာစစ်ဘေးရှောင်ပြည်သူတွေဒုက္ခကြုံနေရတာကိုဘယ်လိုပြန်ကူစားမလဲ။နောက်နိုင်ငံတကာရဲ့ဖိအားပေးမှုတွေလည်းရှိနေတယ်
စစ်ကောင်စီကအခုလုံးမဲ့ရွေးကောက်ပွဲမှာလူလူမပါဝင်ကြဖို့အတိအမှတ်မပြုကြဖို့ကိုလည်းရည်ညွှန်းတိုက်တွန်းတဲ့ဆန္ဒပြပွဲတွေတိုက်ပွဲပြုခဒေသတွေတက်ကတခုဖြစ်တဲ့စကိုင်းတိုင်းအပါဝင်တချို့နေရာတွေမှာလှုပ်ရှားမှုတွေလုပ်နေကြပါတယ်။စစ်ကောင်စီဘက်ကတော့လူကြီးစီးရင်ကောက်တာကိုဆက်ပြီးတော့လုပ်နေတော့မှတချို့နေရာတွေမှာတော့စီးရင်ကောက်ယူဖို့ရောက်လာရင်လည်းဖမ်းဆီးခံလိုက်ရသူတချို့လည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီအစိုးရအဖွဲ့ဝင်ကြီးတွေနဲ့တိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေကိုပြီးခဲ့တဲ့သတင်းနှောင်းပိုက်ထဲမှာပြောခဲ့တဲ့မိကွန်းနဲ့မဲဆင်းတွေမှန်ကန်ဖို့နဲ့မဲဆန္ဒရှင်တွေချင်းချောက်ပြားပြတာမခံရဘဲနဲ့မေးပေးနိုင်ဖို့ကြိုးပမ်းနေတဲ့အကြောင်းဒီပေါ်မှာမူတည်တော့ရွေးကောက်ပွဲကိုထပ်ပြီးတော့သုံးသပ်သွားမယ်လို့လည်းပြောဆိုသွားပါတယ်။အခုနှစ်ရွေးကောက်ပွဲကိုဩဂတ်လမှာကျင်းပမယ်လို့စစ်ကောင်စီကမူလကစီစဉ်ထားပေမဲ့ရွေးကောက်ပွဲကျင်းပမယ်ရက်နဲ့ပတ်သက်လို့အချိန်ကာလတိကျပြောဆိုတာတော့မရှိသေးပါဘူး။တဖက်မှာတော့စစ်ကောင်စီကဒီပြုလုပ်မဲ့ရွေးကောက်ပွဲမှာမပါဝင်ကြဘူးနိုင်ငံရေးတကြွလှုပ်ရှားသူတွေတော်လိုင်းအင်အားစုတွေကလည်းပြည်သူတွေကိုတိုက်တွန်းနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်တားညီဦးပါ
အပတ်စဉ်တင်ဆက်နေကြသတင်းတော်မှတ်စုကိုထုတ်လွှင့်တင်ဆက်ခဲ့တာပါရှင်အခုတော့ဇီဘွားရဲ့အစီအစဉ်ကိုတင်ဆက်ပေးကြပါတယ်လက်ရှိကြုံနေရတဲ့ကဘာတလောစီးပွားရေးနှိမ့်ပွင့်မှုကြောင့်တန်းနေချတဲ့အလုပ်သားတွေဟာအရေးအသွင်းနဲ့လှစာမကောင်းတဲ့အလုပ်တွေကိုရွေးချယ်စရာမရှိလုပ်ကြရလိမ့်မယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့ ILO ကကဘာအလုပ်ကိုင်းတဲ့လူမှုရေးအလားအလာဆိုင်ရာ2023ခုနှစ်အစည်းအဝေးခန်းစာမှာတတိပေးထားပါတယ်။မြန်မာနိုင်ငံမှာတော့နိုင်ငံရေးပြည်ထနာတွေနဲ့ပဋိပက္ခနဲ့အတူကုံစည်နှုံးကြီးမြင့်မှုတွေကြောင့်စီးပွားရေးအခြေအနေအခက်အခဲနဲ့ဆက်ပြီးတော့ကြုံတွေ့နေရအောင်ပဲလို့လည်းဖော်ပြလိုက်ပါတယ်။2023ခုနှစ်အတွက်မြန်မာပြည်တွင်အလုတ်ကန်အလားအလာအခြေအနေတွေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ရေးထိုက်ကအစီအစဉ်တင်ပြထားပါတယ်ရှင
်။အခု2023ခုနှစ်နဲ့အလွန်အတွက်အလုတ်ကန်ဆိုင်ရာခန့်မှန်းချက်တွေကအားရစရာမကောင်းပါဘူး။ကဘာတလွားလုံးလက်မဲ့ဥယေဟာအခု2023ခုနှစ်မှာ3တန်းတူလာပြီးစုစုပေါင်း208တန်းရှိလာပြီး2024ခုနှစ်မှာလည်းအလားတူရှိလိမ့်မယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့ကြီး ILO ရဲ့အစဉ်ခန်းစာသစ်ကခန့်မှန်းထားပါတယ်။အလို့အကန့်ရေးအတွက်ရောအရေးအသွေးရောဆုတ်ယုတ်ချဆင်းသွားမယ်လောက်ခလာစာနေသွားသလိုအလို့အကန့်အခြေအနေကလည်းပိုပြီးတော့ဆိုးသွားနိုင်တယ်လို့ ILO ရဲ့အလို့အကန့်အရေးအသွေးဆိုင်ရာညွှန်ကြားရေးမှူးမန်နူလာထိုမီကပြောပါတယ
် The global economy faces
ကမ္ဘာစီးပွားရေးဟာဆိုရင်တိတ်ပြီးအခက်ခဲချုံရတဲ့နှစ်နဲ့ရင်ဆိုင်နေရတာပါယူကရိန်းစစ်ပွဲပထဝီနိုင်ငံရေးအရာတင်းမာမှုတွေကုန်စည်ထောက်ပံ့မှုခွင်းဆက်မှာအခက်အခဲအဟန့်အတားတွေငွေကြေးဖောင်းပွမှုတင်းကျပ်လာတဲ့ဗန္ဒာယီဆိုင်ရာမူဝါဒတွေနဲ့
လုံးမမသေးကြမရေရတဲ့အခြေအနေကြောင့်လုံသားစည်းကွက်အလားလာထွေအပေါ်မှာထိခိုက်စေပါတယ်လို့သူမကပြောခဲ့တာပါ ILO ရဲ့2023ခုနှစ်အတွက်ကမ္ဘာအလို့ကန်ဆန်ရအခြေအနေအလားလာအစဉ်ခန်းစားတက်မှာတော့မြန်မာနိုင်ငံမှာနိုင်ငံရေးပြဿနာတွေနဲ့ပြည်ပခန့်တွေနဲ့အတူကုန်စည်နှုန်းချင်းမြင့်မှုတွေကြောင့်စီးပွားရေးအခြေအနေအခက်အခဲနဲ့ဆက်ပြီးတော့ကြုံတွေ့နေရအောင်မယ်လို့ဖော်ပြပါတယ်စိုက်ပျိုးရေးကဏ္ဍမှာတော့ဓာတ်မြေဩဇာလောက်စာစည်းနဲ့မွေးမြူရေးအစားအစာတွေဈေးကြီးလာတာနဲ့အတူလယ်သမားတွေဝင်ငွေလျော့လာနေပါတယ်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေလည်းအရင်လိုပြန်ပြီးအလုပ်မဖြစ်ပါဘူးစစ်ကောင်စီကအလဲအပတ်ခီးသွွားပြည်ဝင်ခွင့်ဖွင့်ပေးတယ်ဆိုပေမဲ့ဆင်ရနာသိမ့်ပြီးတဲ့နောက်ခြေပြန့်လာနေတဲ့လက်နက်ကင်ပြည်ပခန့်တွေကြောင့်ပြည်ပခီးတဲ့တွေမျောလင့်နိုင်တဲ့အနေအထားမရှိပါဘူးအထည်ချုပ်လုပ်ငန်းခန္ဓာမှာဆိုရင်လဲအလုပ်အကင်မရေရာမှုနေစားလုပ်သားတွေအဖြစ်ပုံမှန်မဟုတ်တဲ့အလုပ်ချိန်နဲ့လုပ်အားကလည်းလျှော့ပြီးတော့ရနေကြတဲ့အကြောင်းသတင်းတွေလည်းဇက်တိုက်ထွက်ပေါ်နေတာပါဆ ਿਆ နာသိမ့်ပြီးတဲ့နောက်နိုင်ငံရေးစီးပွားရေးအချို့အကွေမှာစီးပွားရေးအလုပ်အကင်အခွင့်အလမ်းအပြောင်းလဲရှာဖွေကြသူတွေလည်းရှိနေပါတယ်နိုင်ငံတကာအသိအမှတ်ပြုလက်မှတ်ရကြောင့်မြက်တင်နန်းတွေချိတ်ဆက်တင်ကြားနေတဲ့မတ်ဆူမွန်တိုကတော့အွန်လိုင်းကနေပို့ချလာတဲ့ကြောင်မြတ်တင်နန်းတွေတိုးလာတာတွေ့ရကြောင်း VOA ကို Skype ကနေတဆင့်အခုလို့ပြောပါတယ
်ခုနောက်ပိုင်းမြန်မာပြည်မှာတင်နန်းတွေတိုးလာတာကကျောင်းစိန်နဲ့ပတ်သက်တဲ့တင်နန်းရက်တိုတင်နန်းတွေကိုကျောင်းမြတ်နဲ့ပတ်သက်တဲ့ရက်တိုတင်နန်းတွေကိုတိုးလာတာပို့တွေ့ရပါတယ်ရှင်တိုးလာတဲ့သဘောတရားကတော့ဘာလို့သွားနေလဲဆိုတော့သူကဒီရက်ပညာရေးပိုင်းဆိုင်ရာကိုနားလည်ထားခြင်းနဲ့ပေါ့ဝတ်တဲ့သူတွေအနေနဲ့ဆိုလဲသူကဝယ်လာတဲ့နောက်ပိုင်းမှာကိုယ်ဝယ်တဲ့ပစ္စည်းပေါ်မှာနားလည်ထားခြင်းတော့အဲ့လိုရက်တူတင်တဲ့နေကိုဖွင့်လာတဲ့လူတွေလည်းတော်တော်များလာပါတယ
်နိုင်ငံတကာအသိအမှတ်ပြုလက်မှတ်ရကြောင်းမြေတင်နန်းချောင်းကိုတက်ရောက်လာသူတွေထဲမှာလည်းလူသစ်တွေပါလာကြောင်းသူမကပြောပါတယ
်ကြောင်းမြေရနာနဲ့ပတ်သက်ပြီးတော့စုမလို့တင်တဲ့တင်နန်းနေမှာကတော့အဓိကကဟိုဝယ်ယူရင်းနဲ့ပေါ့နော်စိတ်ဝင်စားလာလို့လာပြီးတော့လိလာတဲ့သူတွေလည်းရှိပါတယ်တချို့ကကြတော့လေလုပ်ငန်းပြောင်းလဲခြင်းလို့ပေါ့တချို့ကြတော့လေကိုယ်မှငွေရင်းလောက်တော့ရှိပြီးသားဒီလုပ်ငန်းကိုတိုးချဲ့ခြင်းလို့ဒီဘက်လုပ်ငန်းကိုစတင်ပြီးတော့ဝင်ရောက်ခြင်းလို့ဆိုပြီးတော့စဝင်လာတဲ့သူတွေလည်းရှိပါတယ်တချို့ကြတော့လေမိဘကဟိုပေါ့လက်ငုံလက်ရင်းဒီကြောင်မြင့်ရတဲ့နာဆိုင်စိန်ဆိုင်ရွှေဆိုင်ပေါ့နော်ရှိတယ်ဒါပေမဲ့တာသမီတွေကိုလက်စီကံပြီးတော့မှတင်ပေးဖို့လို့အချိန်လောင်းလောင်းလောင်းမပေးနိုင်တဲ့အခါမှာတင်နန်းမျိုးထည့်ပြီးတော့တင်ကြတယ်တချို့ကြတော့လေမိဘတွေစီမှာလည်းအလုံးလုံးတယ်ဒါပေမဲ့နိုင်ငံတကာအတိမတ်ပြုလက်မှတ်လိုမျိုးတွေရကျင်တဲ့အခါမျိုးတွေမှာလာပြီးတော့တက်တာရှိပါတယ်တယောက်နဲ့တယောက်နဲ့တော့ရည်ရွယ်ချက်ချင်းတော့မတူကြအောင်ရှင်ဟုတ
်တယောက်မြန်မာနေဆက်ကုန်သွယ်ရေးပြန်ပြီးဖွင့်လာတာကြောင့်မြန်မာကြောင်မြတ်ထဲတွေရောက်တဲ့ရွှေလီခလုပ်ငန်းတွေတော့ပြန်ပြီးလဲပတ်လာပြီးမဲ့ကိုဗစ်မတိုင်ခင်ကအတိုင်းအတာမျိုးပြန့်ဖြစ်လာဖို့အချိန်ယူရမယ်လို့ရွှေလီကရတနာဆိုင်လုပ်ငန်းရှင်ရန်ကပြောပါတယ
်။從前年到現在的話
လဝိရတနာတွေအတွက်ကြောက်စင်းကြောက်မြက်တွေကနေဆက်ဂိတ်တွေပေါ်မှာမူတည်ပါတယ်။မြန်မာနိုင်ငံကကြောက်စင်းကြောက်မြက်တွေကိုသုံးရတာကြောင့်အခုဆိုရင်ပစ္စည်းရဖို့ခက်ပါတယ်။အများကြီးဝယ်ထားတာရှိပေမဲ့နှစ်နှစ်ကြာတဲ့အထိအဲ့ဒီပစ္စည်းတွေလက်ခံမရရှိသေးတဲ့အကြောင်းရွှေလီကကြောင်မြေရတနာဆိုင်ပိုင်ရှင်ရန်ကပြောခဲ့တာဖြစ်ပါတယ်။မြန်မာဘယ်ချမ်းမှလည်းကြောင်မြေရတနာလုပ်ငန်းခန္ဓာမှာအရင်လိုစီစီကာကာမတွေ့မမြင်ရပေမဲ့လုပ်ငန်းတွေဆက်လက်လဲပတ်နေတယ်လို့မတ်ဆူမွန်တိုးကပြောပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆ ਿਆ နာသိမ့်မှုနောက်ပိုင်း18လအကြာမှာအလုပ်အကင်တွေအကြီးအကျယ်ဆုံးရှုံးရသလိုအလုပ်အကင်ခေါင်းတွေလည်းမလုံမလောက်ဖြစ်လာတယ်လို့ ILO က2022ခုနှစ်ပထမနှစ်ဝက်မြန်မာနိုင်ငံရဲ့အလုပ်အကင်အခြေအနေစစ်ဆင်ခြင်းမှာဖော်ပြခဲ့တာပါ2020ပြည့်နှစ်နောက်ပိုင်းအလုပ်အကင်ရတဲ့အမျိုးသားအမျိုးသမီး 1.3 လောက်သာရှိမယ်လို့ ILO ကခန့်မှန်းထားပြီးအလုပ်အကင်တချို့ပြန်ရတယ်ဆိုပေမဲ့2020ပြည့်နှစ်ကရှိခဲ့တဲ့အလုပ်အကင်ရရှိမှုအဆင့်ကိုမမီဘူးလို့လည်းအစိုးရကထောက်ပြထားပါတယ်2022ခုနှစ်ပထမနှစ်ဝက်အတွင်းမြန်မာနိုင်ငံမှာအမျိုးသားနဲ့အမျိုးသမီးခန့်မှန်းခြေ 19.3 သန်းတို့အလုပ်အကင်ရှိခဲ့ကြပြီး2020ပြည့်နှစ်တုန်းကတော့လူပေါင်း 20.4 သန်းအလုပ်အကင်ရှိခဲ့တယ်လို့လည်းဖော်ပြထားတာပါအမျိုးသမီးတွေအလုပ်အကင်ဆုံးရှုံးရမှုကအမျိုးသားတွေထက်ပိုပြီးတော့များတယ်လို့အရေးအသွေးရှိတဲ့အလုပ်အကင်တွေလည်းအလွန်အမင်းရော့ကျလာနေကြောင်းသတိပေးထားပါတယ်
လက်ရှိအခြေအနေကြောင့်အဓိကကျတဲ့လုပ်ငန်းခန္ဓာတွေမှာလုပ်ငန်းတွေအတွက်ရောလုပ်သားတွေအတွက်ပါထိခိုက်စေတယ်လို့လည်း ILO ကထောက်ပြထားပါတယ်ရှင
်။မတင်ကြီးထိုက်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုကြားခဲ့ရပါရှင်။တသက်ရှင်များရှင် POA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နေပညာအမျိုးသမီး bloggery ပြောသမျှမြန်မာအရေးသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့သတင်းပတ်စဉ်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ POA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်ကြည့်ရှုနာဆင်နိုင်ပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ bloggery ပြောသမျှအစီအစဉ်ရောက်ပါပြီ။ online ပေါ်မှာချိတ်ဆက်ကစားရတဲ့game ကစားကြသူတွေထဲမှာ Taran က game မှာအဖွဲ့တစ်ဖွဲ့ကတော့ထူးခြားလာပါတယ်။အဖွဲ့ဝင်တွေအားလုံးကအသက်60ကျော်ပင်စင်စားတွေဖြစ်ကြပါတယ်။ဒီပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်နေကြတဲ့ game အဖွဲ့တွေအကြောင်းမဆူမြမကဘလော့ဂါတွေပြောသပြအစီအစဉ်မှာမိတ်ဆက်ပေးထားပါတယ်ရှင်။
တတိရှိရေဟိုခွန် Evergreen အဖွဲ့နဲ့လာပြိုင်လိုက်လို့ကြွေးကြော်နေတာကတော့ထိုင်ဝမ်က e-sports game ပြိုင်ပွဲဝင်ဟိုခွန် Evergreen အဖွဲ့ဖြစ်ပါတယ်။ game ကစားသူတွေအထူးသဖြင့် internet ကွန်ရက်ပေါ်မှာချိတ်ဆက်ပြီးတော့ကစားရတဲ့ game မျိုးကစားသူတွေဆိုရင်အများအပြားလူငယ်လူလတ်ပိုင်းတွေများပါတယ်။ e-sports ပြိုင်ပွဲဝင်အစ်စ်မျိုးဆိုရင်တော့လူငယ်ပိုင်းတွေပိုများပါတယ်။ဒါပေမဲ့ဒီအဖွဲ့မှာတော့အသက်အငယ်ဆုံးအဖွဲ့ဝင်က62နှစ်ဖြစ်ပြီးတော့အသက်အကြီးဆုံးက69နှစ်ဖြစ်ပါတယ်။သူတို့အဖွဲ့ကိုဟိုခွန်တက္ကသိုလ်ရဲ့Multimedia Game Development and Application ဌာနညွှန်ကြားရေးမှူးကဖွဲ့စည်းတည်ထောင်ထားတာဖြစ်ပါတယ်။တက္ကသိုလ်ကစီစဉ်ကျင်းပပေးတဲ့ e-sports game ပြိုင်ပွဲမှာပါဝင်ရှင်ပြိုင်နေတဲ့အသက်65နှစ်အရွယ်ချန်ယီရှုဆိုရင်အရင်တုန်းက online game ကစားဖို့မပြောနဲ့ကွန်ပျူတာအင်တာနက်အကြောင်းကိုတော့ကောင်းကောင်းမသိခဲ့ဘူးလို့ AP သတင်းဌာနကပြောပြပါတယ်
။ Source said 我對這個真的沒有什麼對電腦是我當初我沒有想要去學它。
ကိုမင်းလေးလေးပြောရရင်ဒါရီမတိုင်ခင်ကကွန်ပျူတာအကြောင်းကျမဘာမှမသိဘူးလေကျမကလူချင်းတွေ့မျက်နှာချင်းဆိုင်ပြောရဆိုရတာကိုပဲကြိုက်တာဆိုတော့ကွန်ပျူတာတွေအင်တာနက်တွေဘာတွေသင်ဖို့လဲစိတ်ကူးမရှိခဲ့ဘူးပေါ့ဒါပေမဲ့ဂိမ်းစကစားတဲ့အချိန်ကစပြီးဒါကအုံနောက်အတွက်ကောင်းတယ်ဆိုတာသတိထားမိတယ်လေအထူးသဖြင့်လက်တွေကိုသုံးရတော့လက်တွေကလည်းဖြတ်လက်တက်လက်နေဖို့လိုတာပေါ့ရှင
်
တကြီးရွယ်အိုဂိမ်းအဖွဲဖွဲ့ဖို့အတွက်အဖွဲ့ဝင်အလို့ရှိတယ်ဆိုတော့ဟိုခွန်တက္ကသိုလ်ကကြော်ညာကိုတွေ့တော့အတွေ့အကြုံတွေရမယ်တခခုအစ်အစမ်းတင်ယူနိုင်မယ်လို့ဆိုပြီးတော့သူကဆက်သွယ်ခဲ့တာဖြစ်ပါတယ်2022ခုနှစ်နွေရာသီမှာမှဂိမ်းကစားတာကိုစတင်တင်ယူခဲ့တဲ့ချန်ယီရှုတယောက်အခုတော့ e-sports gamer တွေကစားများတဲ့ League of Legends game ကျွမ်းကျင်သူတယောက်ဖြစ်နေပါပြီ
我一开始并接触那个英雄联盟又害怕
ပထမဆုံး League of Legend game ကိုကျမစကစားတော့စိတ်လဲတိတ်လှုပ်ရှားပျော်လဲပျော်တယ်လေအသင့်စမ်းတစ်ခုခုကိုတင်ယူနေရတယ်လို့စိတ်ထဲမှာဖြစ်တာပေါ့အဲဒါကြောင့်ကျမကြိုးစားခဲ့တယ်လေနောက်ဆုံးတော့ဗုဒ္ဓဟူးနေ့တိုင်းချုံလေး City ဘက်ကိုသွားပြီးတော့ game ကစားလေ့ကျင့်ဖြစ်တာပေါ့
သူနေတဲ့နေရာကနေအမြန်ရထားနဲ့တနားလောက်ဝေးတဲ့တက္ကသိုလ်ရှိရာသွားပြီးတော့ game ကစားနီးတင်ယူလေ့ကျင့်ခဲ့တာဖြစ်ပါတယ်တပတ်ကို9နာရီလောက်အချိန်ပေးလေ့ကျင့်တယ်လို့သူတို့အဖွဲ့နီးပြားကပြောပြပါတယ်သူအိမ်မှာရောတက်ကတော့မှာပါအချိန်ရရင်ရတယ်လို့သူကလေ့ကျင့်ပါတယ
်就他负面情绪是很大的但是他比任何人都还要努力因为他是我看过花最多时间去
သူကတိတ်အကောင်မမြင်တော့ဘူးလို့ထင်ရပေမဲ့တခြားသူတွေထပ်ပိုးပြီးစူးစမ်းနေသေးရှိပါတယ်အချိန်အများစုလေ့ကျင့်နေတတ်တဲ့ဂိမ်းမာတယောက်ဖြစ်ပါတယ်games ကောင်းနေတဲ့ပတ်သက်တဲ့အကြောင်းလေးကိုလည်းအချိန်ယူမေးပြီးလေ့လာပါတယ်။သူနဲ့စကားပြောရင်အဆိုးဆုံးဖြစ်မယ်ဆိုတာမျိုးတွတ်ထားတတ်ပေမဲ့တကယ်တော့သူကအနိုင်ရအောင်အရန်ကိုကြိုးစားတဲ့သူမျိုးပါ။ League of Legend game ကစားရတာကိုသူအရန်ကြိုက်ပါတယ
်။အဖွဲ့လိုက်ကစားကြတဲ့ e-sports game ကစားနည်းကို Olympic ပြိုင်ပွဲတွေမှာအားကစားနည်းတစ်မျိုးအနေနဲ့ထည့်သွင်းထားပြီးဖြစ်ပါတယ်။ပထမဆုံးအကြိမ် Olympic e-sports သတင်းပတ်ကိုလည်းစင်ကာပူမှာ2023ဇူ22ရက်ကနေ25ရက်နေ့အထိကျင်းပမယ်လို့နိုင်ငံတကာ Olympic Committee IOC ကကြေညာထားပါတယ်။ကမ္ဘာတဝန်းပြည်သက်တန်ရာနဲ့ချီရှိတဲ့ e-sports လုပ်ငန်းကြီးဟာဒေါ်လာတန်းထောင်ချီဝင်ငွေရနေတဲ့လုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။ကျေးစား e-sports အဖွဲ့ဝင်တွေရှင်ပြိုင်ကြတဲ့နိုင်ငံတကာပွဲတွေဆိုရင်လည်းစုကြီးကဒေါ်လာတန်း10ခန်းအထိကိုရကြတာဖြစ်ပါတယ်။အဲဒါကြောင့်လဲချေးစား e-sports အဖွဲ့ဝင်တွေဆိုရင်စခန်းသွင်းပြီးတော့ကိုစနစ်တကျလေ့ကျင့်ကြရတာပါ။
ထိုင်ဝမ်ကပင်စင်စား e-sports အဖွဲ့ကတော့စူဂျေရဖို့ထက်သူတို့ကျန်းမာရေးအကျိုးအမြတ်အတွက် e-sports game ကစားနေကြတာဖြစ်ပါတယ
်။電競對一般長者真的是一個對腦筋很靈是一種靈活度非常高。
အတက်ကြီးတွေဒီ game ကစားတာအုံတော်အတွက်အမြတ်ကောင်းပါတယ်။အရင်ပင်ပင်ပန်းပန်းကစားရတာမျိုးမဟုတ်ဘူးလေ
။
ဒါပေမဲ့နိုင်ကိုနိုင်ရမယ်အနိုင်ကစားရမယ်ဆိုရင်စိတ်မျိုးထားဖို့ပဲလိုပါတယ်။ဘဝမှာတော်တော်ကြာကြာနေတာပြီးပြီဆိုတော့ဂိမ်းကြောင့်စိတ်ပန်းကိုပန်းအဖြစ်မခံသင့်ဘူးဆိုတဲ့စိတ်ထားလိုက်ရင်အားလုံးကိုအနိုင်ရကျော်လွှားနိုင်ပါတယ်
။လွန်ခဲ့တဲ့တစ်နှစ်ကဂိမ်းအကြောင်းတစ်ခုမှမသိခဲ့တဲ့လူကြီးတယောက်အနေနဲ့ e-sports game ပြိုင်ပွဲဝင်ဖို့အထီးလေးချက်နဲ့အကျိုးဆက်ကမှတ်ဉာဏ်တွေပိုကောင်းလာတယ်လို့ပြောပါတယ်။ American ပြည်ထောင်စု Vermont တက္ကသိုလ်ရဲ့လေးလာချက်တစ်ခုအရ Video game ကစားတဲ့ကလေးတွေမှာသိမြင်မှုပိုအားကောင်းတယ်လို့တွေးရှိထားပါတယ်။ဒီနေ့ကိုဗီဒီယိုဂိမ်း3နာရီနဲ့3နာရီအထက်ကစားကြတဲ့ကလေးငယ်တွေဟာဗီဒီယိုဂိမ်းလုံးဝမကစားတဲ့ကလေးတွေထက်ကိုမှန့်ညံပိုင်းနဲ့ရုပ်တရက်တုံ့ပြန်မှုပိုင်းပိုအားကောင်းတာကိုလေ့လာမှုမှတွေ့ရှိခဲ့ကြပါတယ်။အမြင်ပိုင်းအာယုံဆိုင်မှုပိုင်းနဲ့မှတ်သားနိုင်မှုပိုင်းတွေမှာလည်းပို့ပြီးတော့အားတာတာကိုတွေ့ရှိတယ်လို့လေ့လာမှုကိုဦးဆောင်လုပ်ခဲ့တဲ့ Vermont တက္ကသိုလ်ပါမောက်ခါကပြောပါတယ်။ဒါကြောင့်လဲထိုင်ဝမ်ကျွန်းဟိုခွန်တက္ကသိုလ်ကတက်ကြီးရွယ်ဦးရဲ့စိတ်ပိုင်းရုပ်ပိုင်းအတွက်game အဖွဲ့ဖွဲ့ပေးပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ
်။当这些年纪大的长辈愿意来玩这游戏一定是很难得
的。လူကြီးတွေ online game ကစားတာတိတ်ကိုအားရစရာကောင်းပါတယ်။အဲဒါကြောင့်သူတို့ game ကစားကြတဲ့အခါသူတို့ game စက်ကောင်တွေကိုအနိုင်ရအောင်တက်ပြစ်လိုက်မဲ့အစား game ကိုစိတ်ဝင်စားပြီးကစားခြင်းအောင်သူတို့စိတ်ကြိုက်ပေးကစားထားပါတယ်။သူတို့ game စက်ကောင်တွေတစ်ချိန်လုံးတည်နေရင်သူတို့လည်းစိတ်ညစ်ကြမယ်လို့ထင်တယ်လေ။တကယ်လို့သူတို့ဇက်ကောင်တွေမြ мян တည်သွားရင်ကျမတို့ကိုကောင်းကောင်းကစားတတ်အောင်မတင်ပေးနိုင်လို့ဆိုပြီးကိုကိုကိုပဲအဖြစ်တင်မိပါတယ်
။လူငယ်တွေပဲဂိမ်းကစားကြတယ်ဆိုတဲ့အမြင်ကိုဒီပင်စင်စားဂိမ်းအဖွဲ့ကပြောင်းလဲစေခဲ့ပြီး e-sports game မှာအသက်အကန့်အသတ်မရှိဘူးဆိုတာကိုတတ်သိပြခဲ့ကြပါတယ်။အသက်အရွယ်ကြီးပေမဲ့ကိုစိတ်ဝင်စားတာတင်ယူချင်တာကိုအချိန်ယူလေ့ကျင့်နိုင်တယ်ဆိုတာကိုသူတို့ကပြသခဲ့ကြပါတယ်။အခု e-sports game ပြိုင်ပွဲမှာသူတို့အနိုင်မရခဲ့ပေမဲ့နောက်ပြိုင်ပွဲတွေကြာရင်အနိုင်ရအောင်ဆက်ပြီးတော့လေ့ကျင့်သွားမယ်လို့ Hokkan Evergreen eSports Game အဖွဲ့ကတန်တိတ်ထန်ချထားကြပါရဲ့ရှင်ကျွန်မစုမြမမ
ထိုင်ဝမ်ကပင်စင်စားဂိမ်းမာကြီးတွေအကြောင်းမှစုမြမကဘလော့ဂါရီပြောသည်များအစီအစဉ်မှာတင်ဆက်သွားတာပါရှင်ခုတော့တက်တန်ရောင်သတင်းလောအစီအစဉ်အလဲရောက်ပါပြီ K-pop BTS အဖွဲ့ထဲကချီမင်းပြင်သစ် fashion design Dior ကိုကိုစားပြုတဲ့တန်တမာဖြစ်သွားပါတယ်။အမေရိကန်နာမည်ကျော်အဆိုတော် Beyoncé ဟာ2018ခုနှစ်နောက်ပိုင်းပထမအဆုံးအကြိမ်အဖြစ်ပရိသတ်ရှင်းမှောက်တပွဲလုံးဖျော်ဖြေမှုအဖြစ်ဒူဘိုင်းနိုင်ငံမှာဖျော်ဖြေသွားပါတယ်။ဒီလိုကဘာသလွားကထင်မောကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုတော့မအေးတနာကျော်ကတက်တန်ရောင်သတင်းလောအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေ။ကမ္ဘာရဲ့ချင်းမှုရည်စည်းမှာခေတ်စားနေရတဲ့ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နောက်မှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ပြည်သူနိုင်ငံပါရီမြို့တော်ကနာမည်ကျော် Plus Della Concord ရင်းမြင်းကို K-pop အကျော်မှချီးမင်းရောက်လာတော့ပြည်သက်တွေစိတ်လှုပ်ရှားပျော်ရွှင်အော်ဟစ်ပြီးကြူစူခဲ့ကြတာပါ။ကမ္ဘာကျော် fashion designer Christian Dior ရဲ့အမျိုးသားဝတ်စုံ fashion show ကိုလာရောက်တာဖြစ်ပြီးတော့ပွဲကြည့်ပရိသတ်ထံမှာအင်္ဂလန်ဘောလုံးလယ်ရွေးစင်ဟောင်း David Beckham နဲ့သူ့သားဖြစ်တဲ့ Chris Beckham တို့ကိုလည်းတွေ့ရပါတယ်။ပြည်သစ် fashion အမှတ်တံဆိပ်ဖြစ်တဲ့ Dior ကကမ္ဘာကျော်အောင်မြင်တဲ့ K-pop BTS ဖွဲ့တွေကချီးမင်းကိုသူ့ရဲ့ fashion အမှတ်တံဆိပ်ကိုစားပြုတန်တမန် Brand Ambassador အဖြစ်ပြီးခဲ့တဲ့ရက်ပိုင်းကပဲခံထားတာပါ။ကမ္ဘာမှာတောင်ကိုရီးယားနိုင်ငံက K-pop ဂီတထိုးပေါက်နိုင်တဲ့လူငယ်ရင်ကျေးမှုလိုင်းနဲ့ပါဝင်စီမျောဖို့အတွက်ဒီယောဂါစိတ်ကူးလှုပ်ဆောင်လိုက်တာဖြစ်ပါတယ်။ LVMH ကုမ္ပဏီကြီးရဲ့ fashion design တစ်ခုဖြစ်တဲ့ဒီယောဂါ Blackpink အဖွဲ့ကချီးစူးကိုလည်းဖိတ်ခေါ်ခဲ့ကြပါဗျ။ BTS အဖွဲ့ကချီးမင်းကတော့အသက်28နှစ်ရှိပြီဖြစ်ပြီးတော့သူပါဝင်တဲ့အမျိုးသား9ယောက်နဲ့ BTS အဖွဲ့ဟာ2013ခုနှစ်မှာပြည်သက်ရှိမှောက်စထွက်လာတဲ့အဖွဲ့ဖြစ်ပြီးတော့ K-pop အဖွဲ့တစ်ဖွဲ့အနေနဲ့တကွာလုံးအတိုင်းအတာနဲ့အောင်မြင်တာဖြစ်ပါတယ်။နိုင်ငံတကာ fashion design ကြီးတွေအနေနဲ့လည်း K-pop ကိုအသုံးပြုပြီးတော့လူငယ်တွေကိုဆွဲဆောင်ဖို့ကြိုးစားသလိုသူတို့ကုန်စည်တွေအတွက်တောင်ကိုရီးယားနိုင်ငံကလည်းအမြဲများများရှာပေးနိုင်တဲ့ဈေးကွက်ဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံသားတွေကအကောင်းစားပစ္စည်းတွေအတွက်ပြည်မြအားဖြင့်လူတစ်ယောက်တစ်နှစ်ကိုဒေါ်လာ300ကျော်သုံးစွဲတယ်လို့ Morgan Stanley နိုင်ငံတကာယင်းကြီးမြုပ်နယ်ရေးအဖွဲ့ကပြောပါတယ်။
ပိုင်းနိုင်ငံကအကောင်းစားဇင်ခံဟိုတယ်နဲ့အပန်းဖြေစခန်းအစ်စ်ဖွင့်ပွဲအခမ်းအနားမှာတော့ American ထိပ်တန်းဆိုတော့ Beyoncé လာရောက်ပြီးတော့ဖျော်ဖြေသွားခဲ့တာပါတနင်္ဂနွေနေ့ဇန်နဝါရီလ22ရက်နေ့ကကျင်းပတဲ့ Atlantis The Royal Hotel နဲ့အပန်းဖြေစခန်းဖွင့်ပွဲမှာအဆိုတော့ Beyoncé က2018ခုနှစ်နောက်ပိုင်းပထမအဆုံးအချိန်ပြည်သက်ရှိမှောက်တဝဲလုံးဖျော်ဖြေမှုဖြစ်နေဖျော်ဖြေသွားတာဖြစ်ပါတယ်ဒူဘိုင်းနိုင်ငံမှာကျင်းပတဲ့တနင်္ဂနွေဖျော်ဖြေပွဲကထိတ်ကြားထားတဲ့သူတွေပဲတက်ရောက်ရတဲ့ပွဲဖြစ်ပြီးတော့လူတစ်ထောင်ဝန်းကျင်လောက်တက်ရောက်ပါတယ်ပွဲတက်တဲ့သူတွေထဲမှာနိုင်ငံတကာအမှုပညာနယ်ပယ်ကတချို့လည်းပါဝင်ပြီးတော့ American နာမည်ကျော် model Kendall Jenner British Fashion Magazine Vogue ရဲ့ Editor ချုပ် Edward Enninful နဲ့ British ဆိုတော့ Liam Payne တို့လည်းပါဝင်ပါတယ် Beyoncé ကသူ့ရဲ့နာမည်ကျော်ဆုံး Halo တို့ Crazy and Love တို့လို့တချင်းတွေနဲ့ဖျော်ဖြေသွားပါတယ်Beyoncé ရဲ့တီးဆိုဖျော်ဖြေမှုကိုအမျိုးသမီး48ယောက်တီးတဲ့တန်ဆောင်တီးဝိုင်းဖွဲ့နဲ့လက်ဗနော်နိုင်ငံကကဘာကျော်အမျိုးသမီးအကအဖွဲ့ Mayes တို့ကအားဖြည့်ပေးတာပါနောက်ဆုံးအပိတ်မှာတော့ Drunk in Love ဆိုတဲ့တခြင်းကိုလေဘော်ကလည်းအမြင့်16ပင်မှာရက်ပြီးတော့တီးဆိုသွားပါတယ်နောက် Mishu Miwen တွေ Drone အလားပြောက်ွက်တွေနဲ့အခမ်းအနားကိုအဆုံးသတ်ခဲ့တာပါအခုအစ်စ်ဖွင့်လှစ်လိုက်တဲ့ Atlantis The Royal Hotel နဲ့အပန်းဖြေစခန်းက၈နှစ်ကြာတည်ဆောက်ခဲ့ရတာဖြစ်ပြီးတော့နောက်လာကစပြီးတော့စတင်တက်ခွန်နိုင်ပါတယ်။ဒီဟိုတယ်ကကမ္ဘာမှာအကြီးအကျယ်အခမ်းအနားဆုံးဟိုတယ်ဖြစ်တယ်လို့လည်းကြေညာထားပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find it ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မိုင်တနာကျော်အပစင်တင်ဆက်နေတဲ့တတန်ယောင်သတင်းလိုအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင်။သောတာရှင်များရှင်။သောတာရှင်တွေအနေနဲ့ VOA ရဲ့အခုလိုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာတွေပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တေးတချင်တွေတောင်းလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပို့နိုင်ပါတယ်။သောတာရှင်တွေရေးပို့လာမယ့်စာတွေကို VOA ကစောင့်မျှော်နေပါတယ်ရှင်။အခုတော့အကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုခင်မောင်စုမင်းပြောပြပေးပါဦး။
စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံအနှံ့မတီးမငြိမ်းအခြေအနေတွေပေါ်ပေါက်နေချိန်မှာပဲတိုင်တက်ဆင်းလူဦးရေစင်းလိုက်ကောက်ယူနေတဲ့သူတွေကိုပြည်သူ့ကာကွယ်ရေးတပ် PDF တွေကတိုက်ခိုက်နေတယ်လို့ AP သတင်းမှာရေးသားထားပါတယ်။ဒီနှစ်နောက်ပိုင်းမှာစစ်တပ်ကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတာဖြစ်ပြီးအဲ့ဒီရွေးကောက်ပွဲရဲ့တရားဝင်မှုကိုအတိအမှတ်မပြုနိုင်ဘူးဆိုပြီး PDF တွေကလူဦးရေစင်းကောက်နေတဲ့သူတွေကိုတိုက်ခိုက်နေတာဖြစ်တယ်လို့လည်းရေးသားထားပါတယ်။ပြည်ရတဲ့သတင်းပတ်အတွင်းလူရည်စင်ကောက်သူအတော်များများတိုက်ခိုက်ခဲ့တာဟာသူတို့ရဲ့လက်ချက်ဆိုပြီး PDF တွေကပြောပါတယ်။အီရန်နိုင်ငံမှာပြည်ကတဲ့နေရက်ကအမျိုးသမီးသတင်းတောက်3ဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ဒေသဆိုင်ရာမီဒီယာတွေမှာတင်းလာနေကဖော်ပြထားပါတယ်။သူတို့3ဦးရဲ့နောက်ဆုံးအခြေအနေတွေကိုတော့မသိရသေးပါဘူး။အီရန်နိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြပွဲတွေစတင်ဖြစ်ပေါ်ကြဲကနေအခုချိန်အထိ၄လတာကာလအတွင်းဖန်စီခံရတဲ့သတင်းသမားအရေးတွေဟာခန့်မှန်း80လောက်ရှိပြီဖြစ်ပါတယ်။ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားတဲ့မနစ်အော်တိုဘာလကုံကအီရန်သတင်းသမား300ကျော်စုပေါင်းလက်မှတ်ရေးထိုးပြီးအစိုးရအနေနဲ့မီဒီယာသမားတွေကိုဖမ်းဆီးတာနိုင်ငံသားအခွင့်အရေးချိုးဖောက်တာတွေကိုဝေဖန်တဲ့ကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဒေသဆိုင်ရာမီဒီယာတွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2021ဇန်နဝါရီလ6ရက်နေ့ကအမေရိကန်ကွန်ဂရက်လွှတ်တော်ကိုဝင်ရောက်စီးနင်းခဲ့တဲ့အဓိကရုပ်မှာအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရုံးခန်းထဲထိုင်ကုန်မော်ထိုင်ပြီးစပွဲပေါ်ခြေထောက်တင်ဓာတ်ပုံရိုက်ခဲ့သူအမျိုးသားကိုစွဲချက်၈ခုနဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။ရစ်ချက်ဘာနက်ဆိုသူကိုစူပူအောင်လှုံ့ဆော်မှုရဲဘက်ဆိုင်ရာတရားရေးအပေါ်ရဲဘက်ဆိုင်ရာဝတ္တရားအပေါ်ဝင်ရောက်နှောက်ယှက်မှုတွေနဲ့ဝါရှင်တန်တရားရုံးကဂျူရီအဖွဲ့ကနေတနင်္လာနေ့ကဆုံးဖြတ်လိုက်တာဖြစ်ပါတယ်ခင်ဗျာ
တရင်အချင်းချက်ကိုကိုခင်မောင်စုံမင်းကျင်းညာပေးခဲ့တာပါရှင်ဒီကနေ့မနက်အတွက်စီစဉ်ထုတ်လို့ရင်မှုကမတင်ကြီးထပ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Zubel El Dayeb တို့ဖြစ်ပါတယ်ဒီကနေ့မနက်6နာရီနဲ့9နာရီစီစဉ်တွေကို line to meter 30နဲ့ line to meter 48နဲ့ VOA ရဲ့ Facebook တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါရှင်သောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးရန်ကင်းပြီးတော့ရှင်လန်းချမ်းမြေ့ပါစေ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.